Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2015ခုနှစ်စက်တင်ဘာလ19ရက်ကြာသပတေးနေ့မနေ့ဖြန်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ည၊လိုင်းဒိုမီတာ40 kHz 5433ည၊လိုင်းဒိုမီတာ49 kHz 633ည၄တုံညတွေကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။တို့ရရှိနေအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့ရွှေပြောင်းဒုက္ခသည်တွေကိုဟန်ဂေရီကပြုမှုဆက်ဆံပုံဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်လူညုံကြီးကောင်စီကရုရှားရဲ့ဗီဒီယိုအာဏာသုံးပိုင်ခွင့်ကိုပြန်ယူသိမ်းပေးရေးယူကရိန်းနိုင်ငံကစ조사လုပ်ဆောင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာចောင်းသားတွေအပါအဝင်တက်ကြလို့ရှားသူတွေကိုဖမ်းဆီးလိုက်တဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကအဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုတော့ကိုရက်ကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့
Well we want to have a fair and free election. I know that our embassy and our folks in country are talking to the government about the need for
American outlet မှာမကြခင်ကကျင်းပခဲ့တဲ့မြန်မာရေးကြမ်းတာပွဲမှာ American လွှတ်တော်အမတ် Mr. Joe Crowley ပြောကြားသွားတာဖြစ်ပါတဲ့သတင်းပေးပို့ချက်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒီနောက်မှာတော့သတင်းသမားတွေသတင်းယူတဲ့အခါရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုမရှိသေးဘူးလို့ပြောဆိုနေကြတဲ့အကြောင်းပြီးတော့ရွှေပြောင်းအလုပ်သမားတွေရဲ့မဲပေးဖို့အခက်အခဲနောက်ပြီးတော့ပုံရဟန်းမင်းကြီးရဲ့ American ခီးစဉ်စတဲ့အကြောင်းအရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့ဦးကျော်စန်သားရဲ့တပတ်အတွင်းသတင်းသုံးသပ်ချက်နောက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ရွှေပြောင်းဒုက္ခသည်တွေကိုဟန်ဂရီနိုင်ငံကပြုမှုဆက်ဆံပုံဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကဗုဒ္ဓဦးနဲ့မှာပြောကြားလိုက်ပါတယ်။ဟန်ဂရီနဲ့ဆာဗီးယားနိုင်ငံနယ်စပ်မှာရှိနေတဲ့ရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုဟန်ဂရီရဲတပ်ဖွဲ့ကမျက်ရည်ပုံတွေနဲ့ပြစ်မိသားပတ်တွေနဲ့ပတ်ခဲ့ပြီးတဲ့နောက်မှာအတွင်းရေးမှူးချုပ်ဘန်ကင်မွန်ကအဲ့ဒီလိုပြောလိုက်တာပါ။ဒုက္ခသည်တွေကိုအဲ့ဒီလိုပြုမှုဆက်ဆံတာကိုမြင်တွေ့လိုက်ရတဲ့အချိန်သူ့အနေနဲ့အံ့ဩတုန်လှုပ်သွားမိတယ်လို့ဘန်ကီမွန်ကပြောပါတယ်ဒုက္ခသည်တွေဟာစစ်ပွဲတွေညှဉ်းပန်းနှိပ်စက်မှုတွေကနေထွက်ပြေးလာကြသူတွေဖြစ်ပြီးသူတို့ကိုလိုလားလူသားဂုဏ်သိက္ခာနဲ့အညီပြုမှုဆက်ဆံတဲ့လို့လည်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်ပြည်တွင်းစစ်ဖြစ်နေတဲ့ဆီးရီးယားနဲ့အရှေ့လေပိုင်းဒေသတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုဟန်ဂရီအစိုးရကလူမဆန်စွာပြုမှုဆက်ဆံတဲ့အပေါ်ဆာဗီးယားဝန်ကြီးချုပ်အလက်ဇန်ဒရာဗူချစ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ဒုက္ခသည်တွေဟာနေဇာဂိတ်ကိုအတင်းဖြတ်ကျော်ဖို့စ조사ခဲ့ကြပြီးသူတို့ဟာတိုင်းပြည်အတွက်အန္တရာယ်ရှိတဲ့သူတွေဖြစ်တယ်လို့ဟန်ဂရီနိုင်ငံကပြောပါတယ
်ရုရှားအစိုးရဟာဆီးရီးယားမှာစစ်ရေးအရပုံမပေါင်းမှု조사နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဆီးရီးယားစစ်ပွဲနဲ့ပတ်သက်လို့စစ်တပ်ချင်းဆွေးနွေးဖို့ရုရှားနိုင်ငံဘက်ကကမ်းလှမ်းချက်ကိုလေ့လာစဉ်းစားနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ပတ်ကရုရှားနိုင်ငံသားရေးဝန်ကြီး Sorry Lavrov ကိုတယ်လီဖုန်းနဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့အနေနဲ့ရုရှားရဲ့ရည်ရွယ်ချက်ပါဆိုတာရှင်းရှင်းလင်းလင်းနဲ့ပြည့်ပြည့်စုံစုံသိကျင်နေတယ်လို့ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။ဆွေးနွေးရမှာနားလည်မှုလွန်မလာတဲ့အတွက်ချက်မှားတာတွေကိုရှောင်ကြဉ်မှုအရေးကြီးတယ်လို့ကယ်ရီကပြောပါတယ်။ဆီးရီးယားရေးမှာမော်စကိုရဲ့ပါဝင်ဆွတ်ဖတ်မှုတိုးမြင့်လာတာနဲ့ပတ်သက်ပြီးအာဆတ်အစိုးရကိုထောက်ခံနေတာတွေပြည်ပခါကိုတိုးမြင့်လာစေပြီးအစွန်းရောက်ဝါဒကိုတိုက်ဖျက်ဖို့ဆိုတဲ့တူညီတဲ့ဥတီချက်ကိုလိလိရှိရာရောက်တယ်လို့လာဗော်ကိုသတိပေးခဲ့တဲ့ရဲလူကယ်ရီကပြောကြားခဲ့ပါတယ်။ရုရှားဟာအာဆတ်အစိုးရရဲ့ခြေကုပ်စခန်းတစ်ခုဖြစ်တဲ့လာတာကီယာကမ်းခြေမြို့မှာလေဒါစခန်းတည်ထောင်မှုစ조사နေပြီးတော့စီးရီးယားကိုတင့်ကားတွေစစ်ရေးအကြံပေးတွေနီးပညာရေးကျွမ်းကျင်သူတွေနဲ့လုံခြုံရေးအရာရှိတွေဆစ်လွတ်ခဲ့ပါတယ
်။ကုလသမဂ္ဂအထွေထွေညီလာခံစတင်ပြီးအခုလနောက်ပိုင်းမှာဆွေးနွေးမှုတွေကိုစတင်တဲ့အခါလူညွန့်ရေးကောင်စီမှရုရှားနိုင်ငံရဲ့ဗီတိုအာနာပိုင်ဆိုင်မှုရုပ်သိမ်းပေးရေးယူကရိန်းနိုင်ငံကစ조사ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ပဋိပက္ခတွေပြင်းထန်စွာဖြစ်ပေါ်နေတဲ့နေရာတွေမှာလူညွန့်ရေးကောင်စီကဆုံးဖြတ်ချက်ချမယ်။လုံဆောင်မှုတစ်ခုခုပြုလုပ်တော့မယ်ဆိုရင်ရုရှားနိုင်ငံအနေနဲ့ဗီတိုအာနာ၃ခွင့်ကိုနိုင်ငံတကာကနေတားဆီးပေးမယ်အဆိုပြုချက်တင်သွင်းသွားဖို့ယူကရိန်းလွှတ်တော်ဖာကော့ဖ်နာရာဒါကဗုဒ္ဓဦးနဲ့မှာတခဲနဲ့ဆုံးဖြတ်လိုက်ကြပါတယ်။လူညွန့်ရေးကောင်စီအတွင်းဗီတိုအာနာ၃ဆွဲပောင်ခွင့်ကိုတဖြည်းဖြည်းချင်းထိန်းချုပ်ကန့်တတ်သွားမဲ့ပုံစံမျိုးယူကရိန်းအရာရှိတွေကတင်သွင်းဖို့စီစဉ်နေတာဖြစ်ပြီးနောက်ပိုင်းမှာတိုင်းပြည်တစ်ခုတည်းကမဲခွဲဆုံးဖြတ်မှုတွေကိုဟန်တားနိုင်တဲ့အခွင့်အရေးကိုလုံးဝရုပ်သိမ်းလိုက်ဖို့စီစဉ်တာဖြစ်ပါတယ်။အထွေထွေညီလာခံအဖွဲ့ဝင်193နိုင်ငံရှိတဲ့အထက်က 68နိုင်ငံကအဲ့ဒီအဆိုကိုထောက်ခံမယ်လို့အရေးအမွေပြောဆိုထားကြောင်းကုလသမဂ္ဂဆိုင်ရာယူကရိန်းသမ္မတကြီးယူရီစာဂျေယက်ဖ်က Twitter လူမှုကွန်ရက်ကတဆင့်အင်္ဂါနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ယူကရိန်းရဲ့အဲ့ဒီအဆိုပြုချက်ကိုရုရှားကတော့ပယ်ချလိုက်ပါတယ်။
ဗုဒ္ဓဟူးနေ့မှာပြုလုပ်မဲ့ Republican Party ကနေရှင်ပြိုင်ရွေးခံမဲ့သမ္မတကိုယ်စားလှယ်လောင်းနေတဲ့ဒုတိယကြိမ်မြောက်စကားစစ်ထိုးပွဲမှာဘီလျံနာတထိပ် Donald Trump ဟာလူတွေစိတ်ဝင်စားခံအောင်ဆုံးတူတူဖြစ်လာနေပါတယ်။ဂျန်နက်ပြိုင်ဘက်10ဦးဟာသူ့ကိုကြော်ဖြတ်ပြီးပါတီရဲ့2016ခုနှစ်သမ္မတရွေးပွဲအတွက်စကားတင်ရွေးချယ်ခံရမှုတွေမှာပါဝင်နိုင်မှုစူးစမ်းနေကြတာဖြစ်ပါတယ်။သူ့ရဲ့ပြိုင်ဘက်တဦးဖြစ်တဲ့ Kentucky ပြည်နယ်စီနေတ်လွှတ်တော်အမတ်တဦးဖြစ်တဲ့ Rand Paul က Donald Trump ဟာရှေးဦးဆဲဝါဒီအတူရောင်တဦးသာဖြစ်တယ်လို့ပြောကြားပြီးတော့တခြားပြိုင်ဘက်တွေကတော့ Donald Trump ရဲ့အမြင်ဟာ Liberal Democratic တွေနဲ့ပုံမိုနီးစပ်ပြီး Republican Party မှာလွှမ်းမိုးနေတဲ့ရှေးဦးဆဲဝါဒီယူဆနဲ့ကင်းကွာနေတယ်လို့ဆိုကြပါတယ်။ Donald Trump ဟာ Washington အစိုးရရဲ့အပြောတသက်လှုပ်ဆောင်ချက်ကိုဆန့်ကျင်ပြီး American နိုင်ငံမှာရောက်နေတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ17သန်းကိုနှင်ထုတ်ဖို့တောင်းဆိုခဲ့ပါတယ်။ဒါ့အပြင်ပြိုင်ဘက်တွေကိုနှိုးဆွတိုက်ခိုက်တာတွေပြုလုပ်ခဲ့တဲ့အတွက် Republican Party ကိုမဲပေးသူတွေရဲ့စစ်တမ်းအရထိတ်ဆုံးမှရှိနေပါတယ်။ CBS သတင်းဌာနနဲ့ New York Town သတင်းဌာနတို့ကထုတ်ပြန်လိုက်တဲ့လူစစ်တမ်းအရ Donald Trump ကိုထောက်ခံမှု28ရာခိုင်နှုန်းရှိနေပြီးအလားတူမျက်နှာသစ်နိုင်ငံရေးသမားတဦးဖြစ်တဲ့အုံနောက်အထူးကူခွဲစိတ်ဆရာဝန် Ben Carson ကိုထောက်ခံမှုက23ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီစစ်တမ်းမှာသူတို့နှစ်ဦးပြင်ခြားဘယ်သူမှ10ခန်းန်းတိရှိတဲ့ထောက်ခံမှုမျိုးမရခဲ့ကြပါဘူး။အချားအစောပိုင်းမှာလူကြိုက်များခဲ့တဲ့အရင်သူတူကတော့ရခိုင်သမ္မတဟောင်းနှစ်ဦးရဲ့ညီနဲ့တားတော်ဆက်ပြီးဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့ဂျက်ဘူးဖြစ်ပြီးသူကတော့ထောက်ခံမှု6ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။အချားပြိုင်ပတ်နှစ်ဦးဖြစ်တဲ့ဖလော်ရီဒါပြည်နယ်လွှတ်တော်အမတ်မာကိုရူဘီယိုနဲ့အာကန်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမိုက်ဟိုကာဘီတို့ကလည်းအလားတူ6ရာခိုင်နှုန်းရရှိထားပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာနေတာပါခင်ဗျာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့30ကြိမ်မြောက်လူ့ခွင့်ရေးညီလာခံအတွင်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူစိန်ကမြန်မာနိုင်ငံအကြောင်းထက်သွင်းပြောဆိုသွားတာမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာကျောင်းသားတွေအပါအဝင်တက်ကြွလှုပ်ရှားသူအများပြားကိုဖမ်းဆီးခဲ့တာတွေကိုထက်သွင်းပြောကြားသွားခဲ့ပါတယ
် In Myanmar the promise of democratic transition in November's general election is being undermined by the detention and convictions of student activists, farmers, unionists and human rights defenders.
မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဥတည်စေမဲ့နိုဝင်ဘာလရွေးကောက်ပွဲဟာသူတို့ရရှိလိုက်တဲ့အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်မတရားမှုကိုစန့်ကျင်ကန့်ကွက်ခွင့်နိုင်ငံရေးလှုပ်ရှားခွင့်စတဲ့အခွင့်အရေးတွေနဲ့အညီတက်ကြွစွာလှုပ်ရှားခဲ့ကြတဲ့ကျောင်းသားလူငယ်တွေလယ်သမားတွေတမကဖွဲ့စည်းခွင့်ရရေးလှုပ်ရှားသူတွေနဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုဖမ်းဆီးလိုက်တာကြောင့်အဟန့်တားဖြစ်သွားစေခဲ့ပါတယ
်။ဒါအပြင်2014နဲ့2015ခုနှစ်တို့မှာအုပ်ချုပ်ရေးဆိုင်ရာဥပဒေတွေချမှတ်ပြဋ္ဌာန်းပြီးရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရအောင်တားဆီးပေးပင်ခဲ့တဲ့အပေါ်မှာလည်းသူ့အနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချကြောင်းလဲလူအခွင့်အရေးကော်မရှင်နာမင်းကြီးစိုက်ရိုက်အယ်ဟူစိန်ကပြောပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာတော့ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရတဲ့လွတ်တော်အမတ်ဦးရှင်မောင်အပါအဝင်ရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မပြုတဲ့အချက်ကိုလည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးကထောက်ပြပြောဆိုသွားပါတယ်ရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်း18ဦးတည်းက18ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်တွေကပယ်ချလိုက်တဲ့အချက်ကိုထောက်ပြပြောဆိုသွားတာဖြစ်ပါတယ်
သတိလင်္ကာနိုင်ငံရဲ့26နှစ်ကြာပြည်တွင်းစစ်ပွဲအတွင်းမှာပြစ်မှုကျွလွန်ခဲ့တဲ့သူတွေကိုတာဝန်ခံနိုင်မှုနဲ့နိုင်ငံရဲ့တရားရေးစနစ်ကိုအားထားနိုင်မှာမဟုတ်လို့အဲ့ဒီအစားအထူးခုံရုံးကိုအသုံးပြုသင့်တယ်လို့ကုလသမဂ္ဂကဒီနေ့မှပဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့လူနည်းစုတမီးတွေနဲ့အစိုးရတပ်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေရှိနိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးအဖွဲ့ကပြောဆိုခဲ့ပြီးနောက်ပိုင်းမှာအခုအစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်။တိရီလင်ကအစိုးရတပ်နဲ့တမီကြားသဘုံတို့တိုက်ပွဲတွေကြောင့်လူတသိန်းကျော်သေဆုံးခဲ့တယ်လို့လူများကခံမှန်းလက်ခံထားကြပါတယ်။
ဒုတိယမလာရှိချင်းပင်ရှေ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုတရားဝင်ခီးစဉ်ဖြင့်ရောက်လာတဲ့အခါတရုတ်နိုင်ငံဟာအဆင့်မြင့်နည်းပညာတွေအသုံးပြုကုန်ပစ္စည်းတွေကိုထုတ်လုပ်တဲ့အပြင်ဝယ်ယူသုံးစွဲတဲ့နိုင်ငံလည်းဖြစ်တယ်ဆိုတာကိုပြသတဲ့အနေနဲ့အမေရိကန်နဲ့တရုတ်နိုင်ငံစလုံးကနည်းပညာကုမ္ပဏီအကြီးအကဲတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီတွေ့ဆုံမှုဟာဈေးကွက်ထဲဝင်ရောက်ပြီးစီးပွားရေးလုပ်ကိုင်နေကြတဲ့အမေရိကန်ကုမ္ပဏီတွေဘက်ကစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အန်ဒီယန်နဲ့စိန်ခေါ်မှုတွေကိုလည်းထည့်သွင်းဆွေးနွေးသွားကြမယ်လို့မျှော်လင့်ရပါတယ်။
2024ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲအင်ရှင်ဖြစ်ရထားတဲ့နောက်ဆုံးစကားတင်မြို့၅မြို့စီးရင်ကိုနိုင်ငံတကာအိုလံပစ်ကော်မတီကထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာဥရောပမြို့တွေဖြစ်တဲ့ဘူဒါပက်စ်၊ဟမ်ဘတ်၊ပဲရစ်၊ရိုးမ်နဲ့အမေရိကန်နိုင်ငံအနောက်ဖက်ခြမ်းကလော့စ်အိန်ဂျလိစ်မြို့တွေပါဝင်နေပါတယ်။အင်ရှင်အဖြစ်လက်ခံကျင်းပဖို့လျှောက်ထားတဲ့နောက်ဆုံးရက်သတ်မှတ်ချက်ကအင်္ဂါနေ့သကောင်ရံအပြီးမှာပဲ IOC ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။
ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှန်နဲ့ကိုရဲကောင်တို့ကြီးညာသွားတာဖြစ်ပါတယ်။အခုကတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာလူနည်းစုအနေနဲ့မဲပေးပိုင်ခွင့်ဝင်ရောက်ရှင်ပြိုင်ခွင့်မရတဲ့အပြင်လူမျိုးစုနယ်စုတွေအပေါ်ခွဲခြားမှုတွေရှိနေသေးတာကြောင့်တရားမျှတမှုနဲ့လွတ်လပ်မှုရှိမှာမဟုတ်ဘူးလို့မြန်မာလူနည်းစုလွှတ်တော်အမတ်နှစ်ဦးကအမေရိကန်အောက်လွှတ်တော်မှာမနေ့ကကျင်းပတဲ့ကြားနာပွဲမှာပြောဆိုသွားပါတယ်။ဒီကြားနာပွဲကိုလူခွင့်ရေးနဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်တွေကလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီခန်းနာကိုတက်ရောက်ပြီးတော့သတင်းယူခဲ့တဲ့မိုက်အင်ဂျင်နီယာကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာလူနည်းစုတွေရဲ့အခွင့်အရေးဆုံးရှုံးနေတာတွေနောက်ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတာတွေနဲ့ပတ်သက်ပြီးတော့ဒီအခုကြားနာပွဲမှာပေါ့နော်။ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်နဲ့ကချင်ပြည်နယ်အင်ကြားရံပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်တွဲဘူးတို့ကနေပြီးတော့တည်ကြနာပွဲမှာထွက်ဆိုသွားပါတယ်ရှင
်။အဲအခုကျွန်တော်တို့နိုင်ငံမှာဒီ2015ခုနိုဝင်ဘာလမှာကျွန်တော်တို့ဒီ free and fair election လုပ်မယ်ဆိုပြီးမှဒါကဘာကိုကျင်းရထားတာရှိတယ်။နောက်တစ်ဖက်ကအဲ့ဒီမှာအဓိကကျွန်တော်တို့ဆွေးနွေးတာကတော့ဒီရွေးကောက်ပွဲက free and fair ဖြစ်နိုင်သလားလို့ဆိုတော့ကျွန်တော်ကိုမေးတာရှိတယ်။ဆိုတော့ကျွန်တော်ကတော့ကျွန်တော်ရဲ့ကိုတွေ့အကျုံကိုလက်ရှိတွေ့ကြုံနေရတဲ့ဟာနဲ့ပြောရင်ကျွန်တော်ဘလို့မှဒီရွေးကောက်ပွဲက free and fair ဖြစ်တယ်ပြောလို့မရဘူး။ဘာသာလူတသန်းကျော်ကမေးထေခွင့်ဆုံးရှုံးသွားတယ်ဒါတစ်ချက်နောက်တစ်ချက်ကအဲ့ဒီလူတွေကိုကိုစားပြုမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒါကျွန်တော်တို့အခြေမြင့်မရှိတဲ့နော်မှားယွင်းတဲ့အကြောင်းပြချက်တစ်ခုနဲ့ဖေရှားတယ်ဆိုတော့ရွေးကောက်ပွဲမကျင်းပခင်ဒါက free and fair မဖြစ်တာတရားမျှတမှုမရှိတာကမရှိကြောင်းကိုကျွန်တော်ကရိုးရိုးသားသားပွင့်ပွင့်လင်းလင်းပဲကျွန်တော်ဒီလိုပဲတင်ပြတာ
ဒါကတော့လက်ရှိဘူးတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကပြောသွားတာပ
ါဒေါ်တွဲဘူးကအခုကြားနာပွဲမှာပေါ့နော်ကိုရိုင်းထွက်ဆိုခဲ့တဲ့အထူးသဖြင့်ကချင်ပြည်နယ်မှာမျိုးနွယ်စုတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဘာသာရေးကိုးကွယ်ခွင့်ပေါ့နော်အဲ့ဒါကြီးဆုံးရှုံးနေတယ်ဆိုတော့မကြခင်ကျင်းပရမယ်ရွေးကောက်ပွဲမှာရောဒီကချင်ပြည်နယ်တွင်းမှာတရားမျှတမှုတွေနောက်ပြီးတော့ဒီကချင်ပြည်သူတွေအတွက်လွတ်လပ်မှုပေါ့နော်လွတ်လွတ်လပ်လပ်မဲပေးနိုင်ခွင့်ရွေးချယ်ပိုင်ခွင့်ရောရှိမယ်လို့ထင်ပါလားရှင
်လာမယ့်ရွေးကောက်ပွဲမှာပေါ့နော်ကျမတို့အခုလိုတိုက်ပွဲနေတာဆက်ဖြစ်နေဦးမယ်ဆိုရင်တော့ကျမတို့ကအားလုံးမဲပေးနိုင်ဖို့တော့ခက်ခဲလိမ့်မယ်အဲ့တော့လာမယ့်ရွေးကောက်ပွဲမတိုင်မီမှာကျမတို့ကတိုက်ပွဲတွေမရှိဘူးပေါ့လိုအပ်ပါတယ်တိုက်ပွဲတွေမရှိဘူးဆိုရင်တော့ကျမတို့မဲပေးခွင့်တွေမဆုံးရှုံးတော့ဘူးပေါ့နော်အဲ့လိုအနေထားရှိတယ်နောက်တစ်ခုကကျတော့ကျမတို့ဒီရွေးကောက်ပွဲမှာ UEC ကနေမှကျင့်သုံးတဲ့ဥပဒေတွေပေါ့နော်ဒါတွေကဆိုလို့ရှိရင်ကျမတို့မျှတဖို့နောက်မှန်ကန်ဖို့လိုပါတယ်အဲ့တော့ကျမတို့ကချင်နေနဲ့ပတ်သက်မှာမြို့နယ်စုတွေနဲ့ပတ်သက်ပြီးမှဒီလက်ရှိ UEC ကတုံးနေတဲ့ကချင်မြချင်းချင်းဖို့ဆိုပြီးတတ်မှတ်ထားတဲ့ကိစ္စရပ်ကတော့ကျမတို့မျိုးနွယ်စုတွေကချင်လူမျိုးတွေအတွက်ဒါကညတ်တာမှုရှိဘူးဆိုတာကျမနေနဲ့ဒါပြောလို့ချင်းဖြစ်ပါတယ
်မြန်မာဒီမိုကရေစီအရေးကိုတဆိုင်မမတ်ကူညီထောက်ခံနေတဲ့ American Outlook တော်အမတ်ဖြစ်တဲ့ Joseph Crowley ကလည်းတက်ရောက်ပြီးတော့အမှားစကားပြောကြခဲ့ပါတယ်မကြခင်မြန်မာနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့ American လွှတ်တော်ကလိုလားကြောင်းJoseph Crowley က VOA ကိုပြောပါတယ် Joseph Crowley က VOA ကိုပြောပါတယ
် Well we want to have a fair and free election I know that our embassy and our folks in country are talking to the government about
ကျွန်တော်တို့အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပတာကိုမြင်လိုပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ရဲ့တန်ယုံအပြင်တခြားပုဂ္ဂိုလ်တွေကလည်းမြန်မာအစိုးရနဲ့ဒီအကြောင်းကိုဆွေးနွေးခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ဘက်ကဆက်ပြီးတော့ဖိအားပေးသွားမှာလည်းဖြစ်ပါတယ်
ဒီကြားနာပွဲကိုမြန်မာဒီမိုကရေစီရေးမှာကူညီပံ့ပိုးခဲ့တဲ့ကွယ်လွန်သွားပြီဖြစ်တဲ့ American Outlet တော်အမတ် Tom Landos ကိုဂုဏ်ပြုပြီးဖွဲ့ထားတဲ့ Tom Landos လူ့အခွင့်အရေးကော်မရှင်ကဦးစီးကျင်းပခဲ့တာဖြစ်ပြီးတွဲဖက်ဥက္ကဋ္ဌ James McGovern နဲ့အတူမြန်မာအရေးကိုတဆိုင်မမတ်လုပ်ကိုင်နေတဲ့ American Outlet တော်အမတ်ဟောင်း Thomas Andrews တို့လည်းတက်ရောက်ခဲ့ပါတယ်အခုလိုမြမအရေးကြားနာပွဲဟာမြမနဲ့အမေရိကန်ဆက်ဆံရေးအတွက်အရေးပါကြောင်းနဲ့မြမနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်ကအနီးကပ်စောင့်ကြည့်နေတယ်လို့ကြားနာပွဲကိုတက်ရောက်လာတဲ့လွှတ်တော်အမတ်တွေကပြောသွားပါတယ်ရှင
်။မတ်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်စစ်ထဲမှာပဲမြမနိုင်ငံကရွေးကောက်ပွဲကိုသတင်းယူကြမယ်သတင်းသမားတွေအမြင်ကိုကြည့်ကြအောင်ပါ။ရွေးကောက်ပွဲကျင်းပမယ့်နေ့မှာသတင်းမီဒီယာတွေသတင်းယူခွင့်ရရှိရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအချင်းချင်းထုတ်ပြန်နေတဲ့ကန့်သတ်ချက်တွေကတိကျရှင်းလင်းမှုမရှိဘူးလို့သတင်းမီဒီယာသမားတွေကတုံ့ပြန်လိုက်ကြပါတယ်။သတင်းမီဒီယာသမားတွေရွေးကောက်ပွဲသတင်းရယူနိုင်ပွဲအတွက်ဘယ်လိုတွေပြင်ဆင်ထားကြသလဲဆိုတဲ့အကြောင်းအသေးစိတ်ကိုမတ်စုမွန်ကဆက်ပြောပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါ။စက်တင်ဘာလ16ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲနေ့မှာသတင်းမီဒီယာတွေသတင်းရယူခွင့်ဆိုင်ရာအကြောင်းကြားစာကိုအစားတို့ပြင်ဆင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အရင်ထုတ်ပြန်ချက်တွေတုန်းကဒီမိုကရေစီစံနှုန်းနဲ့ကန့်ညီမှုမရှိတဲ့ကန့်သက်ချက်တွေပါတယ်။မြို့နယ်အလိုက်လူဦးရေကန့်သက်မှုတွေနဲ့ကိုယ်ပိုင်ခံဝင်ကတိလက်မှတ်ရေးထိုးရမယ်ဆိုတဲ့အချက်တွေအပေါ်မှာသတင်းမီဒီယာသမားတွေကပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုရကနေသတင်းရယူခွင့်သတ်မှတ်ချက်တွေကိုကော်မရှင်ကပြန်လည်ပြင်ဆင်ထုတ်ပြန်ပေးနေတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဒီတစ်ကြိမ်ထုတ်ပြန်မှုမှာလည်းတိကျရှင်းလင်းမှုမရှိဘူးဖြစ်နေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ကတာဝန်ရှိသူလည်းဖြစ်တဲ့ကိုမြင့်ကျော်ကပြောပါတယ
်။ကိုကမြို့နယ်တစ်ခုကိုသုံးရောက်မြို့နယ်အတွင်း night queen ဆိုတဲ့ဟာကနေအခုကခရိုင်တစ်ခုကိုသုံးရောက်ခရိုင်တွင်း night queen ဆိုတော့ night queen ရတဲ့နေရာတော့ဟိုကျေလာတယ်။ဒါပေမဲ့ဟို night queen ရှိတဲ့ရေအတွက်ကျတော့ပြန်ပိုနှဲသွားတဲ့သဘောဖြစ်နေတော့အဲ့ဒါကိုတစ်ခါချုပ်ခွေးစရာဖြစ်လာတယ်နော်။သူ့ဘက်ကစီချင်းစင်ဘာဖြစ်လို့မရေးသားလဲဆိုတဲ့ဟာလဲအဲ့ဒါလဲမေးစရာထပ်ကြည့်လိုက်ထပ်ပြီးတော့ commission ကိုထပ်ပြီးဆက်သွယ်မေးမြန်းရအောင်ပဲသဘောဖြစ်လာတယ်။ဟိုလိုက်ခွင့်နဲ့ပြတော့ကျေလာတယ်ဒါပေမဲ့နိုင်ရမဲ့ဟိုတရင်းသမားရေအတွက်အချိုးကထက်နေသွားတဲ့သဘောဖြစ်နေ
2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့ဆိုရင်သရုပ်ရမန်တိုင်းဖြစ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သက်ထိန်းချုပ်မှုမပြုဘဲနိုင်ငံတကာစံနှုန်းနဲ့အညီလွတ်လပ်စွာသတင်းရယူခွင့်ပြုရမယ်လို့လည်းခရီးနဲ့မဂဇင်းရဲ့အယ်ဒီတာကိုပြေသွင်းနိုင်ကဆိုပါတယ
်အဓိကတော့ဒီသတင်းမီဒီယာသမားတွေကိုအခုရောက်ထိကန့်သက်ဖို့လို့ရည်ထင်ပါတယ်ဘာလို့လဲဆိုတော့သတင်းသမားဆိုတာတော့လုံးဝမလာပြီးရဲ့တရင်ကြီးနဲ့ယူပြီးလို့ချင်းပြီးရဲ့ချင်းတို့ပြီးရဲ့ပြည့်စုံတဲ့ရေးနဲ့ဆိုတော့အခုဟာတော့ဒီကန့်သက်ချက်တွေထားနေတာကိုတွေ့ရတဲ့ဒီလာမယ့်2015ရွေးကောက်ပွဲဟာအပြည့်အဝလွတ်လပ်ပြီးတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတာတကယ်ကိုစံတရားကြည့်ကြရမယ်ဖြစ်ပါတယ်။ဒီနှမားတွေတွေ့ပြန်ပြီးတော့ကန့်သက်ချက်တွေစီးနင်းတတ်မှတ်ချက်တွေမထားသင့်ဘူးလို့ထင်တယ်။နောက်တစ်ခုကဒီအောင်ပြည့်ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီကပေါ်ပြီးတော့ပြင်းပြင်းလင်းလင်းလေးလေးလေးလေးနဲ့တရင်သမားတွေကိုပို့ပြီးတော့ရှင်းပြဖို့လိုမယ်ထင်တယ်။ဒီလိုရှင်းလင်းပွဲတွေပုံမှန်လေးပြီးပြီလို့မထင်ဘူး။အခုလိုကမ်းတက်ချက်တွေကြည့်လာလို့ရှင်တရင်သမားတွေနဲ့အခက်အခဲတွေအများကြီးရင်ဆိုင်ရနိုင်တယ်။
တရင်းမီဒီယာတွေအနေနဲ့ကလည်းနိုင်ငံရဲ့အရေးကြီးနိုင်ငံရေးအလှည့်ပြောင်းတစ်ခုဖြစ်တဲ့ရွေးကောက်ပွဲအတွက်ရွေးကောက်ပွဲဆိုင်ရာသတ်မှတ်ချက်တွေဥပဒေတွေနိုင်ငံတကာစံချိန်စံနှုန်းနဲ့ညီတဲ့တရင်းမီဒီယာကျင့်ဝတ်တွေကိုတိကျသေးချာနားလည်အောင်လေ့လာထားသင့်ပြီလို့လည်းတရင်းမီဒီယာတာဝန်ခံတို့ဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ
်ကျွန်တော်အကြံပေးချင်တာကတော့တကယ်ရွေးကောက်ပွဲရွေးချယ်ပုံစနစ်ကိုလည်းအခုလောက်ခရကောင်းကောင်းနားလည်ထားဖို့လိုပြီနောက်တစ်ခုကတော့ဥပဒေတွေ new တွေကျွန်တော်တို့လိုင်းနာမယ်ဥပဒေ new တွေနဲ့မဟုတ်ဘဲနဲ့ဟိုနိုင်ငံသမားတွေရောကွန်ရဲရုံမှုတွေရောအဲ့ဒီဒီရောက်ပေါ်နေပတ်သက်တဲ့အဖွဲ့အစည်းတွေရဲ့အားလုံးရဲ့ဥပဒေ new တွေရောကွန်နက်တွေရောအဲ့ဒါတွေကလည်းနားလည်တာမှသာလဲဒီနေရာမှာချိုးဖောက်နေတဲ့ဆွဲဟာကိုကျွန်တော်တို့ရေးနိုင်မှာပေါ့နော်ဆိုတော့အဲ့ဒါလည်းအရေးကြီးတဲ့ကိုယ်ရဲ့ခံစားမှုကိုယ်ရဲ့ကိုယ်တော်ကွန်နက်တွေပဲနားလည်ရနေမှာကောက်တခြားလူတွေရဲ့ဟာတွေလည်းကျွန်တော်တို့နားလည်အောင်လုပ်ထားဖို့လိုမှာပေါ့နော်အဲ့ဒါမှသာလဲဒီနေရာမှာကိုပေါ့မှုရှိတယ်လဲဆိုတာကျွန်တော်ပြောနိုင်မှာရေးသားနိုင်မှာပြင်ပြနိုင်မှာ
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာ2015ရွေးကောက်ပွဲကိုကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားပေမဲ့လို့မဲဆန္ဒရှင်စည်းရင်မှားယွင်းမှုတွေရွေးကောက်ပွဲကိုယ်စားလှယ်လောင်းနေအပေါ်မှာအရေးချင်းသတ်မှတ်ချက်နဲ့မညီဘူးဆိုပြီးပယ်ချနေတာတွေလှုပ်ဆောင်နေတဲ့အတွက်ဒီတစ်ကြိမ်ကျင်းပမယ်ရွေးကောက်ပွဲဟာလွတ်လပ်ပွင့်လင်းပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်နိုင်မလားဆိုတာကိုလည်းနိုင်ငံတကာနဲ့နိုင်ငံရေးအင်အားစုတွေကစောင့်ကြည့်နေကြခြင်းလည်းဖြစ်ပါတယ်ရှင်
မဆူမုံပြပြသွားခဲ့တာပါရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ပြဿနာတစ်ခုကိုကြားပါမယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာ မွန်တရင်သားတွေပါဝင်မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့မဲဆန္ဒပေးနိုင်မှုအခက်အခဲတွေရှိနေကြပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေပြည်ပနိုင်ငံမှာတရားဝင်အလုပ်လုပ်ကင်နေကြသူမြန်မာသားတွေမြန်မာနိုင်ငံသားတွေအနေနဲ့လှုပ်ထုံးလုံလုံနဲ့အညီကြိုတင်မဲပေးပိုင်ခွင့်ရှိတယ်လို့ပြောဆိုထားပေမဲ့အလုပ်သမားတွေအနေနဲ့ကြိုတင်မဲပေးနိုင်မှုအတွက်လှုပ်ထုံးလုံနည်းအဆင့်ဆင့်ကိုနားမလည်ကြပဲဖြစ်နေပါတယ်။အကြောင်းစုံကို VOE ထိုင်းအခြေစိုက်သတင်းတော့ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမွန်ပြည်နယ်ရေးမြုံနယ်စာတိထိုင်းနိုင်ငံဆန်ခလပူဒီမှာဆက်ချုပ်နေတဲ့မိခိုင်ကတော့ရွေးကောက်ပွဲမှာဆန္ဒမဲထဲဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။အ
လုပ်လုပ်နေရသလားမပြန်ပြဘူးပါမိသားတွေပဲပေါ့နော်သူတွေထဲပေါ့တမလို့မိသားတွေအောက်မှာပဲဆိုတာတမလည်းမသိဘူးတရားတွေ
အလားတူထိုင်းနိုင်ငံမဟာချိုင်းဒေတာမှာလည်းမွန်ရွှေပြောင်းလုပ်သမားတွေတိတ်နေချီရှိနေတယ်လို့သူတို့မဲပေးနိုင်ဖို့ကအခက်အခဲရှိနေတယ်လို့မဟာချိုင်းမွန်ဖွဲ့စည်းရဲ့အသွင်းမှုနိုင်တီဟမွန်ကမွန်ပါတာနဲ့ခုလိုပြောပါတယ်
ปกติเราเยอะที่สุดแล้วนะจะเลยสักครู่มาละยังมีเจ้าจ๋าตอนยังมีเจ้าจ๋าช่วงที่เราเนี่ยจุดแรงกล้าน้องผมก็
ตัวพี่ตัวราก็တော့ปกติปုံมาแม้ไปบ่ายกว่าชื่อยินตองมาแม้ไปနိုင်ผู้แค่ๆชื่อนี่แหละอခုหาก็โหฐานะมาชอบยะตีฐานะมาสาตินยะตันยงมาชอบยะมั้ยสุดော့ท้ายมาลุ่ลุ่นี่แหละดูฤผู้อลุ่มาอ้าจะบูฐานะสัญญาลุ่ทุ่งลุ่นี้ฤแหละตรุน้ําไม่เลยจะบูအလုတ်ကိုပြစ်ပြီးမဲဆဲဖို့အတွက်ကြတော့သူတို့အတွက်ပြဿနာတစ်ခုလို့ဖြစ်နေတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါ။ထိုင်းနိုင်ငံသွင်းမှာလှုပ်လှုပ်နေကြတဲ့မွန်လူမျိုးတွေ6သိန်းကျော်ရှိနေတယ်လို့လဲထိုင်းနိုင်ငံရောက်မွန်ဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေကြိုတင်မဲပေးနိုင်ဖို့အခက်အခဲပေါင်းစုံရှိနေတယ်လို့လဲ NDA ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုစောမောင်ကအခုလိုပြောပါတယ်။
အဲ့ဒီတော့ကမဲပေးလို့ဆိုလို့ရဲလဲဆိုတော့မလဲဘူးကပါနစီရှိတာလေပေါ်လာပကနေပြီးတော့မှစီစီကစီစီကြလေလဲပေးခြင်းမဒီလို့ကမာတွေကြားထဲမှာစီညာပေးတာတွေအပြည့်ပေးတာတွေစီညာရှင်းရှင်းနဲ့ဟုတ်တယ်ကြောင်ညာချက်တွေအဲ့လိုမျိုးတွေစီစီရောက်လုပ်ပေးခြင်းတော့အခုကတော့အဲ့လိုမလုပ်သေးတဲ့အကြောင်းကိုဒီကမာဒီကမဲပေးခြင်းကဘယ်လိုမျိုးလုပ်ရအောင်မကြည့်ဖြစ်လို့အားရှိကြတယ်ဟုတ်လို့ချက်လည်းပေးခြင်းကအဲ့မှာတွားမှုလာမှုချက်တွေသူတို့ကဘယ်လိုလုပ်ပေးမလဲဆိုတာပေါ့နော်ပြည်ကဘာတစ်ခုမှမရှိမရေမရာဖြစ်နေ
ထိုင်းနိုင်ငံမှာတရားဝင်လှုပ်လှုပ်ကင်တူမြန်မာလှုပ်သမားတန်းနဲ့ချီရှိနေတယ်လို့တရားမဝင်လှုပ်သမားအရေးအတွက်နဲ့ဆို2တန်းလောက်ရှိမယ်လို့လဲကုစောမောင်ကပြောပါတယ်ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ဇန္နမဲပေးလို့ရင်အစိုးရခွင့်ပြုချက်နဲ့ဂျူတင်မဲလက်မှတ်နဲ့မဲပေးရမှာဖြစ်ပါတယ်ဂျူတင်မဲပေးနိုင်ဖို့အတွက်လှုပ်ဆောင်ရမယ့်လုပ်ငန်းအစီအစဉ်ကိုတော့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရာရှိဦးဟိန်းလင်းသက်ကအခုလိုပြောပါတယ်
တရားပြည်နိုင်ငံမှာရောက်တဲ့လူတွေဆိုတော့ကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့တရားဝင်သွားတယ်ဆိုလို့ရှိရင်နိုင်ငံရေးဝန်ကြီးဌာနကတစ်ဆင့်သူတို့ဒီကျူတင်မဲကိုကျွန်တော်လောလောဆယ်မဲခြင်းမှာသူတို့ပါပြီးသားဗျာ။ဆရာပါပြီးသားဟာကိုကျူတင်မဲဖြစ်ခြင်းဆိုတာနိုင်ငံရေးဝန်ကြီးဌာနကတစ်ဆင့်တိုင်ရုံးလို့ကောင်စစ်ဝင်ရုံးလို့ကတစ်ဆင့်ကျွန်တော်ဒါမှမဟုတ် online ပေါ်မှာဖြစ်ပုံစံ15နဲ့ချက်ထားပြီးကျူတင်မဲနဲ့ထည့်လို့ရပါတယ်။အဲ့ဒီနိုင်ငံပြည်မှာရောက်နေတဲ့လူတွေမဲခြင်းတွေနဲ့လက်ရှိပါပါတယ်ဗျာ။ကျွန်တော်ဒီမှာရောက်နေတာလောလောဆယ်1500ကျော်ပဲရှိသေးပါတယ်ခင်ဗျ။နောက်ကလည်းဖောက်ရေးချက်ရောက်လာအောင်ဖြစ်ပါတယ်။ကျွန်တော်တို့ကြည့်နေနေပါတယ်ဗျာ။
ပြည်ပနိုင်ငံမှာတရားဝင်လှုပ်လှုပ်နေတဲ့မွန်ပြည်နယ်ကမဲပေးပိုင်ခွင့်ရှိသူ1500ကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရာရှိဦးဟိန်းလင်းသက်ကပြောပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကတော့ကြိုတင်မဲပေးမဲ့သူတွေအနေနဲ့အောက်တိုဘာလ18ရက်နေ့နာနဲ့9နာရီကနေညနေ4နာရီထိလိုင်းရောက်မဲပေးနိုင်တယ်လို့စက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်။လက်ရှိမှာတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာမြန်မာတန်ယုံတွေမှာမဲပေးဖို့လာရောက်အစိုးတင်လျှောက်ထားသူ2000မပြည့်သေးဘူးလို့လည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေစက်တင်ဘာလ3ရက်နေ့မှာတရားဝင်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ဒါကတော့ကိုနိုင်ကိုရင်သတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာဘက်ကသတင်းတစ်ပုဒ်ကိုကြားပါမယ်။အမေရိကန်ပြည်တော်စုကိုပထမဆုံးချင်းရောက်ရှိလာမဲ့ပုတ်ရဟမင်းကြီးဖရန်စစ်ရဲ့ခရီးစဉ်ကိုကျိုးစုဖူးမြော်ကြဖို့အတွက်စိတ်အားထက်သန်နေကြသူတွေထဲမှာမြန်မာနိုင်ငံရူဘန်ကက်သလစ်ဘာသာဝင်တွေလည်းပါဝင်ကြပါတယ်။ဒီခရီးစဉ်အတွင်းဟိုဟမင်းကြီးဟာဝါရှင်တန်ဒီစီမှာသမ္မတအင်ဂျီရိုနဲ့လွှတ်တော်ကိုတွားရောက်ဖို့ရှိတယ်လို့နယူးယောက်မြို့ကကုလသမဂ္ဂအထူးရင်းညီလာခံကြီးမှလည်းမင်းကွန်းပြောကြားဖို့ရှိပါတယ်။ဒါအပြင်လူ2တန်းကျော်လောက်ကတက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့ဖီလာဒယ်ဖီးယားပြည်နယ်ကကဘာတဝန်းမိသားစုတွေနဲ့တွေ့ဆုံပွဲကိုကက်သလစ်ဘာသာဝင်မြန်မာလူမျိုးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အပြည့်စုံကိုမတ်နန္ဒချန်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်ပေါ်ယမ်မင်းကြီးဖရန်စစ်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ22ရက်အင်္ဂါနေ့မှာရောက်ရှိလာမှာဖြစ်ပြီး900ကျပ်မြင့်မဲ့သူ့ရဲ့ခီးစဉ်အတွင်းမှာဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမားနဲ့အင်ဂျီရိုမှာဗုဒ္ဓဟူးနေ့ကျရင်တွေ့ဆုံဖို့ရှိတယ်လို့ပူးတွဲလွတ်တော်နေ့ရက်မှာလည်းပေါ်ယမ်မင်းကြီးတပါးအနေနဲ့ပထမဦးဆုံးအချိန်မိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒါ့အပြင်18ရာစုခေတ်ကခရစ်ယာန်သာသနာပြုဂျူနီပီယိုဆာရာကို Immaculate Conception ကျောင်းတော်မှာသူတော်စင်အဖြစ်အသိအမှတ်ပြုပေးမှာလည်းဖြစ်ပါတယ်။ ဘွေနိုဆိုင်းရီစ်မြို့ကဂိုင်းအိုဖုံးတော်ကြီးဟောင်းရဲ့မူလဘာသာစကားဖြစ်တဲ့စပိန်ဘာသာနဲ့အခမ်းအနားကိုကျင်းပသွားမှာလည်းဖြစ်ပါတယ်။ဒီနောက်စက်တင်ဘာလ24ရက်နေ့ကျရင်တော့ပုတ်ရမ်းမင်းကြီးဟာနယူးယောက်မြို့ကိုသွားရောက်ပြီးကမ္ဘာခေါင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာမိန့်ခွန်းပြောကြားဖို့ရှိပြီးတော့ဒါဟာဆိုရင်တမိုင်းမှာပထမဆုံးသောပုတ်ရမ်းမင်းတစ်ပါးအနေနဲ့မိန့်ခွန်းပြောကြားမှုလည်းဖြစ်ပါတယ်။ဒီလိုမိန့်ခွန်းပြောကြားတဲ့အခါမှာလက်ရှိကမ္ဘာနေရာအနှံ့ပြားမှာကြုံတွေ့နေရတဲ့ဒုက္ခသည်တွေအရေးပါဝင်နိုင်တယ်လို့ခန့်မှန်းကြပါတယ်။ကန်နကီပြည်နယ်ရိုမန်ကက်သလစ်အသင်းတော်ရဲ့ဖာသာတီမိုသီကတော့
ကျွန်တော်ဒီအကြောင်းအမျိုးမျိုးကြောင့်ဒုက္ခဆင်းရဲရောက်နေတဲ့သူများကိုဒီမူတာချင်းဆန္ဒပြုလို့မှဖျားရဲ့ကျင့်မြတ်တာအာကျင့်လက်ခံပြုစုဆောက်ရှောက်ကိုယ်ကြီးဖေးမပေးဖို့သူပြောကြမှာဖြစ်ပါတယ
်နယူးယောက်မြို့ရဲ့အရှိဟာလမ်မြက်ကွက်မှာရှိတဲ့ကက်သလစ်ကျောင်းတစ်ခုကိုလည်းတွားရောက်လည်ပတ်အောင်ပါပါ OLGA အမည်ရှိအဲ့ဒီကက်သလစ်ကျောင်းရဲ့အင်တာနက်ဆာမျက်နှာမှာတော့ပုံရမ်းမင်းကြီးမကြာခဏဆိုသလိုအလေးထားအာယုံဆိုင်လက်ရှိတဲ့ဒုက္ခသည်တွေရဲ့တိတ်ဆိတ်နေတဲ့အတန်တွေကိုကိုစားပြုတဲ့နေရာတနေရာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ပုံရမ်းမင်းကြီး Francis ဟာအရင်ပုံရမ်းမင်းကြီးတွေနဲ့မတူဘဲအကူအညီတွေလိုအပ်နေတဲ့ကလေးငယ်တွေဆင်းရဲနွမ်းပါသူတွေရင်ဆိုင်နေရတဲ့ဒုက္ခတွေကိုအလေးပေးဆောင်ရွက်ချင်သူဖြစ်တယ်လို့ Oklahoma ပြည်နယ်က Immaculate Heart of Mary Catholic Church ရဲ့ Father Robert King ကပြောဆိုပါတယ်
။ပုံ Francis ဆိုရင်လူတွေကိုထွက်ပြီးတော့မှာပေါ့နော်။ဒီနည်းနည်းနဲ့ပြောဆိုဆက်ဆံနေသူများတွေထဲမှာကြုံတွေ့နေရတဲ့အခက်အခဲတွေပြဿနာတွေဘဝဒုက္ခတွေကိုကိုယ်တိုင်ထိတွေ့ခံစားပြီးတော့မှခံစားနေရတဲ့ပုံကိုယ်တွေကိုလည်းအားပေးရတက်တက်မဟုတ်ပဲနဲ့သူတို့နဲ့ထပ်တူထပ်မြပါတော့ဘဝကြီးကိုဖျက်ဆီးနေရတယ်ဆိုတဲ့ခံစားခြင်းမျိုးကိုသူကပြနိုင်တယ်ပေါ့ fake and moral ပေါ့နော်ယုံကြည်ခြင်းနဲ့ကိုယ်ကျင့်ကြံနဲ့ပတ်သက်ပြီးတော့မှဒီကနေ့လူတွေကြုံနေရတဲ့အခက်အခဲတွေဒုက္ခတွေပြဿနာတွေဒါတွေကဘာကြောင့်လဲဆိုတာသူကမိမောင်းထိုးပြတယ်ဒါရသူ့ရဲ့ထူးခြားတဲ့ personality ပေါ့
ပုံရမင်းကြီး Francis ရဲ့ American ပြည်တော်စုခင်းစဉ်အတွင်းစက်တင်ဘာလ28ရက်တနင်္ဂနွေနေ့ကျရင်တော့ Philadelphia ပြည်နယ်ကကဘာတဝမ်းမိသားစုတွေနဲ့တွေ့ဆုံပွဲမှာလဲလူမှုကိုတရားဟောကြားဖို့ရှိပါတယ်ဒီတရားပွဲကိုလူပေါင်း2,000လောက်တက်ရောက်မယ်လို့မျှော်လင့်ရပြီးတော့ဒီအထက်မှာ Father Robert Kim တို့နဲ့အတူပြည်နယ်ပေါင်းစုံကမြန်မာကက်သလစ်ဘာသာဝင်တွေလည်းတက်ရောက်ဖို့ရှိတယ်လို့အခုလိုဆက်ပြောပြပါတယ်
ဒီ Philadelphia ဒီ World Meeting of Families ပေါ့နော
်ဟုတ်ကဲ့
ဒီပွဲမှာဒီမြန်မာပြည်နေပြီးတော့မှမြန်မာပြည်ကက်သလစ်ဆရာတော်များဖွဲ့ချုပ်ကနေဒီလက်ရှိတာဝန်ဥက္ကဋ္ဌတာဝန်ယူထားတဲ့ဆရာတော် Felix နဲ့အတူတူသွားမယ်ပေါ့
ဟုတ်ကဲ့
ကျွန်တော်နေတဲ့မြို့ကဒီ Tulsa Oklahoma အဲ့မှာရောက်နေတဲ့မြန်မာပြည်ကက်သလစ်မိသားစုတွေတည်းကအယောက်20လောက်အဲ့ပွဲသွားဖို့ပြင်ဆင်နေကြတယ်ပြီးတော့ဒီပင်စဗေးများဒီအနီးနားမှာရှိတဲ့မြို့တွေရနေပြီးတော့မှလည်းမြန်မာပြည်ကက်သလစ်မိသားစုတွေဒီပွဲကိုပါကြမယ်ပေါ့ဆိုတော့ခမန်းကြီးကတော့အယောက်ပေါင်း50ဝန်းကျင်အနည်းဆုံးဖြစ်မဲ့တယ
်တနစီပြည်နယ်ကကချင်တိုင်းရင်းသားနော်နော်ကတော့တသက်မှာတစ်ခါတော့မြင်ရဖို့မလွယ်ကူတဲ့ပုံရမ်းမင်းကြီးကိုသူ့ဘဝမှာဖူးမြော်ခွင့်ရတော့မှမို့တိတ်ကိုစိတ်အားထက်သန်နေသူပါအ
ဲစိတ်ထဲမှာပေါ့နော်တကယ်ကိုပဲအရန်လဲဝမ်းတာတယ်အာပုံရမ်းကြီးလာမယ်ဆိုတော့ကျွန်တော်တို့အရန်တောင်းတနေတဲ့အရာတခုပြည့်စုံလာမယ်လို့လည်းခံစားရတယ်ပြီးရင်အရန်ကိုပဲတော့အဲစိတ်ထဲမှာတော်တော်လေးဟိုထက်တန်နေတယ်လို့ပဲခံစားရတယ်ဟုတ်ပြီးပေါ်တော့ကျွန်တော်တို့ကြိုးစားရမှာထက်တကယ်ကိုပဲလုတ်ကိုလုတ်ရမယ့်အရာတခုပေါ့နော်အမဒါဆိုအရန်အရေးကြီးတယ်နော်တကယ်လည်းဖြစ်အောင်လာနိုင်မယ်လို့ကျွန်တော်ယုံကြည်တယ်
Philadelphia ပြည်နယ်တာဝန်ရှိသူတွေကတော့ပုံရမ်းမင်းကြီး Francis ရဲ့ American ပြည်ထောင်စုပထမဦးဆုံးခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်တဲ့အနေနဲ့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတာရင်ကြောကန့်သက်ချက်တွေချမှတ်တာတွေနဲ့နောက်တစ်ပတ်ထဲမှာစတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်ရှင
်ပုံရမ်းမင်းကြီး Francis ရဲ့ American ခီးစဉ်နဲ့ပတ်သက်ပြီးတော့မနန္ဒာချမ်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုနားဆင်နေရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50လိုင်းလက်မီတာ190 kHz 1509တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
Well, I think we have to understand that the elections are taking place.
အခုကျင်းပတဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီ
ပတ်စဉ်မြမအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်နားဆင်တဲ့အခါမှာအပြည့်စုံကြားကြမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြပါတယ်။ပထမအဆုံးတင်ပြပေးကြတာကတော့ဒေါအောင်ဆန်းစုကြည်ဟာတမရကိုရွေးချယ်ပေးရတဲ့သူဖြစ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ The Asian Age Editor Rajiv ပါတီယာရေးသားထားတဲ့ဗောဓအမြင်ဆောင်းပါးပဲဖြစ်ပါတယ်မြန်မာနိုင်ငံအတွင်းဒီမိုကရေစီနဲ့ပတ်သက်လို့ဝိဝါဒကွဲပြားမှုတွေရှိနေပါတယ်ဗိုလ်ချုပ်ကြီးတွေကနောက်ထပ်10နှစ်လောက်အချိန်ဆွဲထားခြင်းနေချိန်မှာဒေါအောင်ဆန်းစုကြည်ကတော့စစ်မှန်တဲ့ပြည်ဝတဲ့ဒီမိုကရေစီစနစ်ကိုရရှိဖို့အတွက်ကြိုးပမ်းအားထုတ်ပြောဆိုနေပါတယ်လို့အစကြီးရေးသားထားပါတယ်မြန်မာနိုင်ငံဟာတရားမျှတတဲ့ရွေးကောက်ပွဲနောက်ဆုံးကျင်းပခဲ့တာ1990ခုနှစ်တုန်းကပါဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာအပြတ်အသတ်အောင်ပွဲခံခဲ့ပေမဲ့စစ်တပ်ကအာဏာလွှဲပေးဖို့ငြင်းဆန်ခဲ့ပြီးနောက်ထပ်နှစ်ပေါင်း20ဆက်လက်ပြီးတော့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီနောက်2010ခုနှစ်မှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲလို့အတိမတ်မပြုခဲ့ကြပါဘူးလို့လည်းရေးသားထားပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲပြီးတဲ့နောက်သမရဖြစ်လာခဲ့တဲ့အရင်စစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစင်ကပြုပြင်ပြောင်းလဲရေးတွေအများပြားပြုလုပ်ခဲ့တယ်လို့အတိုက်ခံကိုလည်းနေရာပေးလာခဲ့ပြီးတော့အလေအလတ်လမ်းစဉ်ကိုကျင့်သုံးလာခဲ့ပါတယ်လို့ထောက်ပြထားပါတယ်။အခု9နှစ်ကြာလာခဲ့ပြီးတဲ့နောက်ဒေတာအသီးသီးနဲ့အမျိုးသားလွှတ်တော်ပြည်ထောင်စုလွှတ်တော်တွေအတွက်လွှတ်တော်အမတ်တွေရွေးချယ်တင်မြှောက်ဖို့အတွက်အချိန်ရောက်လာပါပြီ။အခုလာမယ့်ရွေးကောက်ပွဲဟာနိုင်ငံအတွက်အလုံးမတန်းအရေးကြီးတဲ့အချိုးအကွေ့တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုသတင်းပတ်မဲဆွယ်စီရင်ရေးခီးစဉ်မှာပြောဆိုလိုက်တယ်လို့ရေးသားထားပါတယ်။အဓိကကတော့ဒေါအောင်ဆန်းစုကြည်ကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုတွားကျင်နေတဲ့အချိန်မှာစစ်တပ်ကနောက်10နှစ်လောက်ဒီတိုင်းစောင့်ကြည့်နေကြပါသေးတယ်။နောက်တစ်ချက်ကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးအနာဂတ်ပါ။သူမအနေနဲ့တမရရာထူးကိုမဆက်ခံနိုင်အောင်ကန့်တတ်ထားတဲ့အခြေခံဥပဒေကိုပြင်ဆင်လိုပေမဲ့စစ်တပ်ကဒါကိုခွင့်မပြုဘူးလို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်သူရဥွှေမန်းကိုနိုင်ငံရေးမဟာမိတ်ဖွဲ့ခဲ့ပေမဲ့ပါတီတွင်းအာဏာသိမ်းမှုပြုတ်လုခဲ့ပြီးတော့ဥွှေမန်းကိုခေါင်းဆောင်ရာထူးကနေဖြုတ်ချလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ကိုယ်တိုင်တမရရာထူးမရယူနိုင်သည့်တိုင်တမရကိုရွေးချယ်တင်မြှောက်ပေးသူအဖြစ်ရှိနေနိုင်ပါတယ်ဗိုလ်ချုပ်တွေကလည်းသူတို့ရဲ့အခန့်ကဏ္ဍကိုဆက်ပြီးတော့ထိန်းထားပါလိမ့်မယ်ဒေါအောင်ဆန်းစုကြည်ဟာလွတ်တော်ဥက္ကဋ္ဌဖြစ်လာနိုင်မလားစသဖြင့်ရေးသားထားပါတယ်အပြည့်စုံကို theasianage.com မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်လက်တင်ပြပေးမှာကတော့ Frontier မြန်မာ online မှာစောင်းမရှင် Oliver Slow ရေးသားထားတဲ့စောင်းမဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရင်တိုက်မှုပြဿနာနဲ့ပတ်သက်ပြီးတော့ရေးသားထားတာပါမြန်မာနိုင်ငံမှာလမ်းတွေပေါ်မှာရင်မတော်တဆဖြစ်မှုတွေနဲ့တေဆုံးသူအရေအတွက်ဟာတစ်နှစ်တခြားတိုးလာနေပြီးအခုဆိုရင်အရှိတောင်အာရှမှာဒုတိယအများဆုံးဆိုတဲ့အနေအထားကိုရောက်နေပြီလို့ဒေတာတွင်လမ်းခီးလုံခြုံစိတ်ချရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားတဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားတယ်လို့အစချီရေးသားထားပါတယ်။အရေအတွက်အတိအကျဖော်ပြထားခြင်းမရှိပေမဲ့ဒေတာတွင်မှာထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံဟာအဆိုးဆုံးဖြစ်တယ်လို့ WHO အရှေ့တောင်အာရှဆိုင်ရာရုံးရဲ့အကြမ်းဖက်မှုထိခိုက်မှုနဲ့ကိုလက်အင်ကဆုံးရှုံးမှုကာကွယ်ရေးဒေတာရင်းအကြံပေးအရာရှိဒေါက်တာချမိုင်ဖန်စန်တီကန်ကပြောတယ်လို့ရေးသားထားပါတယ်။ဒီဖွဲ့ချင်းအနေနဲ့2006ခုကနေ2011ခုနှစ်အထိနောက်ဆုံးလေးလာထုတ်ပြန်ခဲ့တဲ့အစီရင်ခံစာတုန်းကတော့မြန်မာနိုင်ငံဟာဒေတာရင်း17နိုင်ငံထဲမှာနံပါတ်6အဆင့်အသေးအပြောက်အများဆုံးအဆင့်မှာရှိခဲ့တယ်လို့ဆိုပါတယ်ဖြစ်နေတာကတော့အမှန်ပါပဲဘာကြောင့်ဒီလောက်တောင်တက်သွားရတယ်လဲဆိုတာကိုတော့အခုချိန်မှာမပြောနိုင်သေးဘူးလို့ဒေါက်တာစန်တီကန်ကပြောတယ်လို့ဆိုပါတယ်အဖွဲ့အနေနဲ့လမ်းမပေါ်မှာအန္တရာယ်အများဆုံးနေရာတွေကိုအချက်အလက်တွေစုဆောင်းပြီးမူဝါဒချမှတ်သူတွေကိုပေးဖို့လိုတယ်အာဏာပိုင်တွေကလည်းမော်တော်ယာဉ်မောင်းတွေစိုင်းကဲမောင်းသူတွေလမ်းလျှောက်သူတွေကို ပညာပေးတွေလှုပ်ပေးနေပြီးစသဖြင့်ရေးသားထားပါတယ်အပြည့်အစုံကိုတော့ Frontier မြန်မာ Online မှာဖတ်ရှုနိုင်ပါတယ်ရှင
်လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားယွန်းတွေအတော်များများပါဝင်လာပြန်တယ်လို့သိရပါတယ်ဘာကြောင့်ဒီမဲဆန္ဒရှင်စင်ထုတ်ပြန်မှုအခေါက်ခေါက်အခါကမှားယွင်းမှုတွေရှိနေတာပါလေဒါဟာယူကောက်ပွဲပေါ်တည်ရောက်မှုဘယ်လောက်ရှိနိုင်မလဲလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရာကိုမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။တရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစေခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနစ်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးမှာပါ။
ကျင်ပြမယ် idiom အသုံးကတော့
lend me your ear
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငါတာ m e m ကကျွန်တော်ချမ y o u r your သင်ဤ e a r ear ကနားဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှင်းရင်နားကိုကျမကိုငါပါပေါ့တကယ်တော့နားတစ်ဖက်ကိုဖြတ်ပြီးငှားတာမဟုတ်ဘဲ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလူတူဦးဦးရင်ဖွင့်တာမချေနှက်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်ဒီခါတည်းကလည်းရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ဘဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးဦးကိုနားထောင်စီချင်တဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Mary, ကိုပြောတာကိုတစ်ချက်လောက်နားထောင်ပြီးပါလား။ကိုရဲ့ပြဿနာတွေကိုပြောပြချင်လို့ပါ။အကြံဉာဏ်လေးပေးပါလို့တောင်းချင်ပါတယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
ကိုပြောပြချင်တာကိုနားထောင်ပေးပါ။ရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပေးပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Lend me your ear.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဘက်လိုက်မှုမရှိဘဲတိတိကျကျကြားနေဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့နိုင်ငံရေးသုတေသီဒေါက်တာခရစ်စတီနာဖင်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့9နှစ်တာကာလအတွင်းလွှတ်တော်ဟာလူတွေစိုးရိမ်ခဲ့ကြတယ်လို့လက်ညှိုးထောင်ခေါင်းငိတ်လွှတ်တော်မဖြစ်ခဲ့ဘူးလို့လည်းသူကချီးကျူးလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအထူးစီစဉ်ဖြစ်အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Fink နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
Christina thank you very much for our time
Thank you so much for having me
Dr. Christina Fink မြန်မာဒီမနက်ကမှမကြခင်အတူတူရေကောက်ပွဲကျင်းပတော့မှဖြစ်ပါတယ်အင်တန်စိတ်ဝင်စားဝယ်စိတ်လှုပ်ရှားဝယ်ကောက်ပါတယ်ပထမအဆုံးမေးချင်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပါတီစုံအထွေထွေရေကောက်ပွဲတွေကျင်းပဖို့အဆင်သင့်ဖြစ်ပြီလို့ထင်ပါလားခင်ဗျာ
Well, I think a lot has been done to try to ensure
that ရွေးကောက်ပွဲဖြစ်စဉ်ချောင်းမွေးဖို့2030ရွေးကောက်ပွဲထက်တရားမျှတမှုရှိဖို့အများကြီးလှုပ်ထားရလို့ထင်ပါတယ်။ဒါပေမဲ့မေကွန်းထုတ်စရာတွေကတော့အများကြီးရှိနေသေးပါ။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဟာအရင်စစ်ဗိုလ်ချုပ်တူပါ။ပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်လွှတ်တော်အမတ်တူလည်းဖြစ်နေပါတယ်။ သူကသူဟာဗတ်မလိုက်ပါဘူးရွေးကောက်ပွဲဟာလည်းလွတ်လပ်မှုညှတာမှုရှိစေရမယ်လို့ပြောပါတယ်ဒါမဲ့လည်းသူ့ရဲ့စစ်တပ်နဲ့ပါတီပေါ်မှာတစ္ဆာစောင့်သိနေမှုကြောင့်ရွေးကောက်ပွဲကော်မရှင်ရဲ့လွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတ်တာလှုပ်ဆောင်နိုင်ရန်ကိုထိခိုက်မဲ့အလားအလာရှိနေပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေကပေါ့ခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေကို၌ကလည်းဒီမိုကရေစီမဆန်ဘူးဆိုတော့ဒီလိုဒီမိုကရေစီမဆန်သောဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာဒီမိုကရေစီရွေးကောက်ပွဲတရက်ဖြစ်ထွန်းလာနိုင်ပါမလား
Well, I think we have to understand that the elections are taking
place. အခုကျင်းပတဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီအပြည့်အဝမဟုတ်သေးတဲ့အခြေအနေအောက်မှာကျင်းပရမှာဖြစ်တယ်ဆိုတာနားလည်ထားရပါလိမ့်မယ်။ကိုင်းတဲ့ပြည်နယ်တွေပါဝင်လွတ်တော်အမတ်တွေအားလုံးဟာရွေးကောက်တင်မြှောက်ခံပြီးတော့တက်လာကြမှာမဟုတ်ပါဘူး။25ရာခိုင်နှုန်းကစစ်တပ်ကခန့်အပ်မှာပါ။ဒါမဲ့လည်းကျန်တဲ့85ရာခိုင်နှုန်းအတွက်တော့ရှင်ပြိုင်ရရမှာပါ။တက်တက်ကြွကြွနဲ့အကျိတ်နဲ့ရှင်ပြိုင်မှုတွေကိုမြင်ကြရပါမယ်။ဒီမိုကရေစီဘက်တော်သားပါတီတွေတိုင်းသားပါတီကကိုယ်စလဲတွေအများပြားလွတ်တော်တွေရောက်လာကြမှာပ
ါတိုင်းသားအင်အားစုတွေနဲ့အပြစ်ခတ်ရဆဲရေးလဲတနိုင်ငံလုံးအတိုင်းအတာနဲ့မရနိုင်သေးပါဘူးငင်းရည်ဆိုတာကလည်းအဝေးကြီးရှိနေပါတယ်ဆိုတော့ဒါတွေကရောရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေအလားအလာကိုဘယ်လောက်ထိတိခိုက်နိုင်မယ်ထင်ပါသလဲခင်ဗျာ
Right well we don't know if the elections will happen in
ချင်းပြည်မြောက်ပိုင်းနဲ့ကချင်းပြည်နယ်တချို့ဒေသတွေမှာဆိုရင်ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာအသေးချာမသိရသေးပါဘူးဒါဟာစိတ်မကောင်းစရာဖြစ်ပါတယ်ဒီဒေသတွေကလူတွေရဲ့ကိုယ်စားလှယ်တွေလွတ်တော်တွေရောက်လာနိုင်မှာမဟုတ်ပါဘူးဒါအပြင်တိုင်းသားပါတီတွေလွတ်တော်မှာငြိမ်းချမ်းရေးအပြည့်အဝဆောင်ရွက်နိုင်မှုတွေအပေါ်လဲအများကြီးထိခိုက်နိုင်ပါတယ်အခုချိန်ထိလွတ်တော်ပထမကာလမှာတိုင်းသားပါတီတွေဒီငြိမ်းချမ်းရေးကိစ္စမှာပါဝင်ပတ်သက်မှုသိပ်ပြီးတော့မတွေ့ခဲ့ရပါဘူးအစိုးရကအပြည့်အဝဟာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စလို့ဆိုပါတယ်အပြည့်အဝသဘောတူညီမှုရရှိပြီးတော့မှလွတ်တော်ရဲ့အခမ်းအနားရောက်လာမယ်လို့ဆိုပါတယ်ဆိုတော့ဒီအဖြစ်ရဲ့သဘောတူညီမှုဟာရွေးကောက်ပွဲမတိုင်ခင်ရနိုင်မလားရခဲ့ရင်ဒီကိစ္စရှစ်ဆက်တိုးအောင်လို့လွှတ်တော်ကဘယ်လောက်ထိတွန်းနိုင်မလဲဆိုတာမသိနိုင်သေးပါဘူ
းနောက်တစ်ခုကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတာလူအများစုကစိုးရိမ်ကြပါတယ်ဆိုတော့ဒီလူတွေရဲ့စိုးရိမ်မှုကရောဘယ်လောက်ထိအခြေအမြစ်ရှိတယ်လို့ထင်ပါလဲခင်ဗျာ
Well, I think two potential
So yes, ya na chat daw shi ba lai me. Patthama ta chat ga yue kaw pwe commission ha be thu ri ko me yong saung khai ma le. Long jong yee taw win pe ma le so da phit par de. Me yong ri ga thong taung chi shi ni do di long jong yee ri ha ta chot nya ri ma ja ma ni be ne me pe thu ri ko aka kwe ma pe be ne night the si ni me pe khai na lo lo lat lat me pe kwe ma pyu da chain chaut da ri lou le ma la so da so yin sia ta chat ba.နောက်စိုးရိမ်စရာတစ်ခုကမီဒီယာတွေအနေနဲ့ရွေးကောက်ပွဲကိုထိထိရောက်ရောက်စောင့်ကြည့်ခွင့်ရမလားဆိုတဲ့ကိစ္စပါ။သတင်းသမားတဦးဟာတနေ့မှတနေ့ရကိုပဲသတင်းယူခွင့်ရှိတယ်ဆိုတဲ့ကန့်သက်ချုပ်ချယ်မှုတွေကော်မရှင်ကလုပ်ထားပါတယ်။နည်းနည်းပို့ပြီးလွတ်လပ်ခွင့်ပေးဖို့ညှိနှိုင်းနေတယ်လို့တော့သိရပါတယ်။ဆိုတော့ဒီရွေးကောက်ပွဲတစ်ခုလုံးကိုရန်ချုံပြီးတော့စောင့်ကြည့်သတင်းယူနိုင်မှာမလားဆိုတာစိုးရိမ်စရာပါ။မီဒီယာသမားတွေမရှိတဲ့နေရာတွေမှာပို့ပြီးတော့ပြဿနာတွေရှိနိုင်ပါတယ်။ဒါမဲ့လည်းအားတက်စရာတစ်ခုကတော့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီရွေးကောက်ပွဲကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်အားတင်းထားပါတယ်။မီဒီယာတွေမရောက်နိုင်တဲ့နေရာတွေကိုသူတို့စောင့်ကြည့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
။တစ်ခါပြည်ပကလာရောက်တဲ့အခက်အခဲသမားတွေကိုဘယ်လိုဆုံးသတ်လိုပါသလဲ။သူတို့ကိုဖိတ်တာဟာအစိုးရကတော့ပွင့်လင်းယူသားမှုရှိပါတယ်ဆိုတာပြသခြင်းလို့လူကြောင်းအောင်ဖိတ်တာဆက်ဆက်ပဲလား။ဒါမှမဟုတ်သူတို့တွေဟာဘယ်လောက်ထိထိထိရောက်ရောက်လှုပ်ရှားဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာ။
Well, I think the Union Election Commission has set up
ပြည်သူ့ရွေးကောက်ပွဲကော်မရှင်ကတော့ပြည်ပအကဲခတ်တွေအတွက်ဆောင်ရွက်ရှောင်ရွက်တွေကိုနိုင်ငံတကာဆန်နဲ့အညီထုတ်ပြန်ထားပါတယ်။သူတို့ရောက်ရှိနေမှုဟာအရေးပါတယ်။သူတို့ဟာရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ပါတီဌာနချုပ်တွေကိုတွားရောက်ခွင့်ရကြမှာဖြစ်ပါတယ်။သူတို့ကဘယ်လောက်ထိလက်လန်းမီနိုင်မလဲ။အထူးသဖြင့်အစော်ဖျားဒေသတွေကိုရောက်နိုင်ပါမလားဆိုတာတော့မေးစရာပါ။
Now အခုမဲဆွဲတရားဟောရတဲ့အခါမှာစစ်တပ်ကိုမဝေဖန်ရဘူးဆိုပြီးတမ်းမြစ်ထားတယ်လို့လည်းသိရပါတယ်။ဒါကိုကြည့်ရင်လွတ်လပ်စွာမဲဆွဲစီရင်ခွင့်ရှိတယ်လို့ခေါ်နိုင်ပါမလားခင်ဗျာ
Right. Well, I mean again we have to accept the fact
ဒီမှာလည်းပဲ semi authoritarian rule လို့ခေါ်တဲ့တစိ့တေသအာဏာပြအုပ်စိုးမှုရှိနေစေဆိုတာမမေ့သင့်ပါဘူး။စစ်တပ်ဟာနိုင်ငံရေးမှာတော်တော်များများအရေးပါနေစေပါသူရဲ့နိုင်ငံရေးအာဏာမင်းမိန်ဆုံးရှုံးမှုကိုစိုးရိမ်နေပါတယ်။ဒါကြောင့်မလို့2010တုန်းကလိုမျိုးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားမှာ15မိနစ်စီပဲမဲဆယ်ခွင့်ပေးထားပြီးတော့စစ်တပ်ကိုမဝေဖန်ရလို့လှုပ်ထားပါတယ်။
ဟုတ်ကဲ့ကောင်းပါပြီရွေးကောက်ပွဲဟာကျင်းပဖြစ်တယ်နိုင်ငံတကာကလက်ခံနိုင်တဲ့အတိုင်းအတာအထိလူလာမှုရှိခဲ့တယ်မျှတမှုရှိခဲ့တယ်လို့ကျွန်တော်ယူဆကြပါစို့ဆိုရင်အဲရွေးကောက်ပွဲပြီးတဲ့အချိန်ကဘယ်လိုဖြစ်လာမယ်ထင်ပါလဲဘုဂျုံမူကြီးမြောင်းဟိုင်းနဲ့အနာရှိရဲ့လူတွေကတော့ဒါဘသူနိုင်နိုင်သူတို့ဟာရွေးကောက်ပွဲရလတ်ကိုလေးစားမယ်လို့ကတိပြုကြပါတယ်တချို့ကတော့နောက်ကွယ်မှာဘုဂျုံမူကြီးသန်းရွှေကကြိုကင်ထားစေဖြစ်တယ်ဆိုတာသူ့ဆန္ဒအတိုင်းသူလုပ်လိုက်မယ်တကယ်လို့သာ NLD ဟာတောင်မျိုးကမ်းမျိုးအနိုင်ရပြီးတော့ဒါထိမ့်မနိုင်ပိမရအခြေအနေမျိုးဖြစ်သွားခဲ့တယ်ဆိုရင်လူလူချင်းချင်းအနာထွက်ပေးလိုက်မယ်လို့ထင်ပါလားခင်ဗျာ
Well I think that's certainly a concern for the military and I think we really
ဒီကိစ္စကတော့စစ်တပ်အမှန်တကယ်စိုးရင်စရာတရားဖြစ်နေတယ်လို့ကျွန်မထင်ပါတယ်ဦးသန်းရွှေဘလောက်အာဏာရှိနေသေးလဲဆိုတာမသိကြပါဘူးစစ်တပ်အနေနဲ့ကတော့ NLDဒီအစိုးရကိုလုံးဝချုပ်ကန်သွားနိုင်မယ့်အရေးကိုတော့တကယ်စိုးရိမ်မှာပါ။ဒါကြောင့် NLD ဘလောက်နိုင်မလဲ။တောင်ပြိုကမ်းပြိုနိုင်ရင်ဒီအောင်ပွဲကိုဘလို့ကင်တွယ်မလဲ။စစ်တပ်နဲ့ဘလို့အဆင်ပြေအောင်နှိမ့်နိုင်ဆောင်ရွက်လာမလဲ။ပို့ပြီးတော့ထိတ်တိုက်ရင်ဆိုင်လာမလားဆိုတာမသိရသေးပါဘူး
။ဒါနဲ့ရွေးကောက်ပွဲအကျူကာလနဲ့ပတ်သက်တဲ့ကိစ္စတစ်ခုကိုပြန်မေ့ချင်ပါသေးတယ်။မက်ဆန်ဒါရှင်ရဲ့နိုင်ငံရေးအသိပညာအလုံးလောက်ရှိခဲ့ကြတယ်လို့ထင်ပါလားခင်ဗျာ။မှန်ကန်တဲ့ကုစလေကိုသူတို့ရွေးချယ်နိုင်မလားမှန်မှန်ကန်ကန်ပုဂ္ဂိုလ်ကြီးကိုပဲကြည်ပြီးလူကိုကြိုက်လို့ပေးကြမှလားတကယ်အရေးကြီးတဲ့နိုင်ငံအတွက်အရေးကြီးတဲ့အချက်လက်တွေကိုချင်းချင်းစဉ်းစားပြီးမှမေ့ပေးနိုင်ကြလိမ့်မယ်လို့ကိုထင်ပါသလားခင်ဗျာ
Well I think we shouldn't disrespect the voters in Myanmar I think that
မြန်မာမဲဆန္ဒရှင်တွေကိုအထင်မသေးသင့်ပါဘူးသူတို့ရဲ့ပြဿနာတွေကိုအကောင်းဆုံးကင်တွယ်ဖြေရှင်းဆောင်ရွက်နိုင်မယ်လူပုဂ္ဂိုလ်နဲ့ပါတီကိုဘယ်လိုရွေးရမလဲဆိုတာပြည်သူတွေကောင်းကောင်းကြီးသဘောပေါက်ကြပါတယ်အမြင်ရှင်းကြပါတယ်တချိန်တည်းမှာပဲသူတို့ပေးကျင်နိုင်မပေးနိုင်မယ်နဲ့တခြားပါတီတခုခုကိုမဲပေးဖို့ချင်းကြောက်ခံရနိုင်မယ်အလားအလာလည်းရှိနိုင်ပါတယ်။ဒါမဲ့လေသူတို့ဆန္ဒအတိုင်းရွေးပြကြမှာပါ
။ကျွန်တော်တို့ရွေးကောက်ပွဲအကျိုးကာလမှာအားလုံးအဆင်ပြေပြေနဲ့ပြီးမြောက်သွားတယ်လို့ပဲကျွန်တော်အကောင့်မြင်ပြီးဆက်ပြောကြအောင်ပါခင်ဗျာ။တခုမေးဖို့ကြံသေးတာကကုံဆုံးတော့မယ့်ဒီပထမ၅နှစ်သက်တမ်းအတွင်းမှာလွတ်တော်အဓိကအဖြစ်လွတ်တော်အမတ်တွေဘာတွေသင်ယူခဲ့ကြတယ်လဲဘယ်လိုအတွေ့အကြုံမျိုးဘယ်လိုသင်ခန်းစာမျိုးတွေရခဲ့ကြတယ်လို့ထင်ပါလား။
I think that the
ပထမ၅နှစ်အတွင်းအသွင်ကူးပြောင်းရေးမှာလွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကအားရစရာကောင်းပါတယ်လူတွေကလက်ညှိုးထောင်ကောင်းညှိလွှတ်တော်ပဲဖြစ်မယ်လို့ထင်နေခဲ့ကြတ
ယ်ရောလက်ညှိုးထောင်ကောင်းညှိလွှတ်တော်လို့မထင်ဘူးပါခရစ်စတီနာ
Absolutely
လုံးဝမထင်ပါဘူး
ဆိုရင်ဘာရီများသူတို့လွှတ်တော်ရဲ့အစွမ်းအစားနဲ့ဆောင်ရွက်နိုင်ခဲ့တာရှိသလဲပြောပါ
Okay well let's look at
ပြည်သူလွှတ်တော်ရဲ့လုံရက်နှစ်ခုကိုကြည့်ရအောင်ပါပထမတစ်ခုကလေယာမြေစုံစမ်းစစ်ဆေးရေးကော်မရှင်ပါဒီကော်မရှင်ဟာအရင်စစ်အစိုးရလက်ထက်ကသိမ်းယူခဲ့တဲ့လေယာမြေတွေကိုစစ်ဆေးပြီးတော့နိုင်ငံတော်ဝန်ကတိုင်ကြားချက်800ကျော်ကိုလက်ခံခဲ့ပါတယ်လွှတ်တော်အမတ်တွေကိုယ်တိုင်ကွင်းစင်းစစ်ဆေးပါတယ်အစီရင်ခံစာထုတ်တယ်ပြီးတော့အစိုးရနဲ့စစ်တပ်တို့ကဘယ်ဟာတွေကိုပြန်လည်ပေးအပ်သင့်တယ်လို့ဆိုခဲ့ပါတယ်အစိုးရမလိုက်နာတော့လူသိရှင်ကြားကြေညာချက်ထုတ်ပြီးတော့ဘဲအချိန်အတိုင်းအတာအတွင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ
်။ဒါပေမဲ့လည်းပိုးပြီးအရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှကြတော့
Well I think really what was fascinating
အဲဒီကိစ္စမှလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်တော်တော်များများကဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံခဲ့ကြတာဟာအထူး2000အားရပွဲရာကောင်းပါတယ်။ဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်တဲ့လွှတ်တော်မဲ့ပမာဏကိုသူတို့ရှော့ချခြင်းကြပါတယ်။စစ်တပ်ကဒီကိစ္စကိုမဟတ်တားနိုင်စေဖို့ရည်ရွယ်ကြတာဖြစ်ပါတယ်။အရေးအတွက်အတိအကျမသိရပေမဲ့ဒီကိစ္စကိုကြံ့ခိုင်ဖွံ့ဖြိုးအမတ်တွေထောက်ခံမဲ့ပေးခဲ့ကြတာပါ
။ခရစ်စတီနာနောက်ဆုံးမေးချင်တာကတော့လွှတ်တော်ဒုတိယအကြိမ်ပေါ်ထွန်းလာတဲ့စက်တမ်းမှာစစ်တပ်ဟာနိုင်ငံရေးတဖြည်းဖြည်းဆုတ်ခွာသွားလိမ့်မယ်လို့မျှော်လင့်ပါသခင်ဗျာ
။ I think that's likely to be a much longer term process.
ပို့ပြီးတော့အချိန်ယူရလိမ့်အောင်မယ်လို့ထင်ပါတယ်။စစ်တပ်အနေနဲ့သူတို့ရဲ့လုံခြုံရေးသူတို့အကျိုးစီးပွားတွေကိုနိုင်ငံရေးကဏ္ဍမှာအတော်လေးချုပ်ကန်ထားနိုင်တော့မှကာကွယ်နိုင်မယ်စိတ်ချရမယ်လို့ယူဆထားဟန်တူပါတယ်။ရွေးကောက်ခံအမတ်တွေအစိုးရအဖွဲ့ဝင်တွေနဲ့စစ်တပ်တို့အကြားမှာအာဏာဝေချမ်းရေးချိန်ဆရတာတွေကြာပါလိမ့်အောင်မယ်။လူတချို့ကမြန်မာနိုင်ငံအတွင်ကူးပြောင်းရေးဟာဒီမိုကရေစီအတွင်ကူးပြောင်းရေးလို့ထင်ခဲ့ကြပါတယ်။စစ်တပ်ရဲ့စိတ်ထဲမှာအဲ့လိုမျိုးမယူဆပါဘူး။နိုင်ငံရေးဖြစ်စဉ်ကိုတစုံတရာအတိုင်းအတာထိချက်ထွင်ပေးစင်တာဖြစ်ပါတယ်။စစ်တပ်ရဲ့အခမ်းအနားကိုလည်းဆက်လက်ထိန်းသိမ်းထားမှာဖြစ်ပါတယ်။ဘယ်လိုပင်ဖြစ်ဖြစ်အချိန်ကြာလာတာနဲ့အမျှပြောင်းလဲသွားမှာပါခေါင်းဆောင်တွေပေါ်ပါတီတွေရဲ့ခွန်အားပေါ်မှာလည်းမူတည်ပါလိမ့်မယ
် Thank you very much Christina
ညီမရေးတုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါရယ်ခင်ဗျာနောက်တစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလုံးမှာပြောင်းလဲဖြစ်ထွန်းလာနိုင်တဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ Federal ပြည်ထောင်စုအလားအလာတွေကိုအိနီးချင်းနိုင်ငံတွေအခြေအနေတွေနဲ့ရှင်ပြီးတော့တုံးသက်ချက်ကိုနားဆင်ကြမှာဖြစ်ပါရယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်အခုဒီပတ်အစီအစဉ်မှာတော့မြန်မာ အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့ Occidental College မှာပညာသင်ကြားနေတဲ့ကိုကောင်းထက်ဘလို့ယုံကြည်တယ်လဲဆိုတာကိုပြောပြပေးမှဖြစ်ပါတယ်မမိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
ဒါတော့မြန်မာပြည်သူပြည်သားတွေဟာသူရဲကောင်းမလို့အပ်တော့တဲ့နိုင်ငံဖြစ်လာကိုကြိုးစားရမယ်ဆိုတာပါပဲကျွန်တော်နိုင်ငံဟာခက်ဆက်ဆက်ကျွံဖြစ်လာတဲ့နိုင်ငံပါကိုလိုနီခေတုံးကကြတော့သူတို့ဘာရဲ့ကျွံနောက်တော့ကျွန်တော်စစ်ကျွံဘဝရောက်ကြရတယ်ပြီးတော့လွတ်လပ်ရေးရပြီးတဲ့အချိန်အာဇာနည်ကောင်းဆောင်သူတွေကြာဆုံးပြီးတဲ့အချိန်ကနေစပြီးတော့မြန်မာနိုင်ငံဟာပြည်တွင်းစစ်နဲ့မကြိမ်သင့်မှုတွေတန်တရာထဲကိုရောက်သွားတယ်အဲဒါကြောင့်မလို့စစ်အာဏာရှင်လက်အောက်ထဲရောက်သွားပြီးတော့ဒီမိုကရေစီဆုံးရှုံးခဲ့ရတာလဲအနည်း50ကျော်ပါပြီအဲ့တော့ကြည်ချင်းအဖြစ်ကျွန်တော်တို့နိုင်ငံဟာဘယ်လောက်တောင်သူရဲကောင်းတွေလိုအပ်နေတယ်ဆိုတာတွေ့ရပါလိမ့်မယ်အဲ့ဒါကောင်းလားမကောင်းဘူးလားဆိုတာဂျာမန်ပြဿနာရေးဆရာကြီးဖြစ်တဲ့ Bertolt Brecht ကသူရဲပြဿနာထံမှာရေးသားခဲ့ဘူးပါတယ်အဲ့ထက်ကဇက်ကောင်တယောက်ဖြစ်တဲ့ Andrea အရင်ပြောတယ်သူရဲကောင်းမပေါ်ထွန်းတဲ့နိုင်ငံဟာသနားစရာကောင်းတဲ့နိုင်ငံနဲ့အဲ့ဟာကိုနောက်ဇက်ကောင်တယောက်ဖြစ်တဲ့ Galileo ကပြန်ပြောတယ်မဟုတ်ဘူး Andrea သူရဲကောင်းကိုလိုအပ်တဲ့နိုင်ငံသာလျှင်သနားစရာကောင်းတဲ့နိုင်ငံနဲ့အဲ့တော့ तू ပြောတာမှန်တယ်ကျွန်တော်နိုင်ငံမှာသူရဲကောင်းတွေလိုအပ်တဲ့အချိန်ကလည်းမနေတော့ဘူးပြီးတော့သူရဲကောင်းတွေလည်းကျွန်တော်နိုင်ငံမှာအများကြီးပွန်ထုံးခဲ့ပါတယ်အဲ့ဒီလိုပွန်ထုံးခဲ့တယ်လို့ကျွန်တော်နိုင်ငံရဲ့သမိုင်းကြောင်းကလည်းဖိနှိပ်မှုတွေချုပ်ချယ်မှုတွေသွေးကွဲမှုတွေအကြောက်တရားတွေနဲ့ပြည်နေတဲ့သမိုင်းကြောင်းမှာအဲ့တော့သူရဲကောင်းဆိုတာမြင့်မြတ်တဲ့အရာဖြစ်ပေမဲ့အစိုးရကထွက်လာတဲ့အကောင်အဲ့ပြီးတော့ကျွန်တော်နိုင်ငံရေးအခြေအနေကိုလည်းကြည့်ပါ Twin နှစ်ထက်ကထွက်မလို့စူးစမ်းနေတဲ့နေရာမှာတယောက်ကိုတယောက်ဆွဲချကြတယ်အကုန်လုံးကသူရဲကောင်းဖြစ်ချင်ကြတယ်အားလုံးကတူတလူငါတမင်းလှုပ်ချင်ကြတယ်ပြီးတော့ခေါင်းဆောင်တဦးတယောက်ရဲ့အနောက်မှာဝန်းရံဖို့အရန်ကိုခက်ခဲနေကြတယ်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကလည်းကျွန်တော်တို့မြန်မာလူမျိုးတွေဟာကိုဟကူလည်းသူရဲကောင်းဖြစ်ချင်ကြသလိုမိကိုအားကိုလို့ရတဲ့သူရဲကောင်းကိုလည်းတောင်းတအောင်ရှာကြတယ်ဒါပေမဲ့ဒီလိုမဖြစ်ရဘူးခေါင်းဆောင်ကောင်းဖြစ်ချင်ရင်နောက်လိုက်ကောင်းအရင်ဖြစ်အောင်ကြိုးစားရမယ်ကိုဟကူရက်တည်နိုင်ချင်ရင်အရင်ဦးဆုံးပေါင်းစည်းပြီးရက်တည်နိုင်အောင်ကြိုးစားရမယ်ကျွန်တော်တို့ဟာတယောက်ချင်းစီဆူလက်တွေနဲ့ကိုဂျိုးကိုမမြော်ဘူးပဲနဲ့ကိုနေရာနဲ့ကိုတတ်ဝင်နဲ့ကိုရုံးကန်စူးစမ်းရမှာဖြစ်ပါတယ်။ဒါဟာသူရဲကောင်းမလို့တော့တဲ့နိုင်ငံဖြစ်ဖို့အတွက်ခြေလှမ်းအစပါပဲ။ပြီးတော့အဲ့ဒါကိုလည်းကျွန်တော်တို့လက်တွေ့အသုံးချနိုင်ဖို့ခွင့်ရရပါပြီ။ဒါကတော့ဒီလာမယ့်ရွေးကောက်ပွဲပေါ့။အဲ့တော့အခုနိုင်ငံရေးလီဂျီမိုးကြီးထဲရောက်နေတဲ့အချိန်မှာကျွန်တော်တို့ကွဲပြားနေရမယ့်အချိန်မဟုတ်တော့ပါဘူး။ဩစာကြီးဆုံးဒီမိုကရေစီအင်အားစုနောက်မှာစုပေါင်းပြီးတော့ပံ့ပိုးကူညီရမယ့်အချိန်မှာအဲ့ဒီလိုမလုပ်ဘဲနဲ့ကျွန်တော်တို့ကွဲပြားနေမယ်ဆိုရင်တော့ကျွန်တော်တို့ကွဲပြဲရဖို့ပဲရှိပါတော့တယ်။အဲ့ဒီလိုဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာတစ်သက်လုံးသူရဲကောင်းကိုလိုအပ်တဲ့ကဲမဲ့လူကိုအမြဲမျော်ကိုးနေရတဲ့နိုင်ငံဘဝကနေလုံမြောက်တော့မှာမဟုတ်တော့ဘူးလို့ကျွန်တော်ပြောချင်ပါတယ်။ဒါကျွန်တော်ရဲ့ယုံကြည်ချက်ပါ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ Occidental College မှာပညာသင်ကြားနေတဲ့ကိုကောင်းထက်ဘာယုံကြည်တယ်လဲဆိုတာကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American တန်ကကြာတာပရိနေနန်ခင်းစီစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်
အတိတ်ဒေသဟာရာသီဥတုပြောင်းလဲမှုအများဆုံးဖြစ်နေတဲ့ဒေသဖြစ်ပြီးကမ္ဘာပေါ်ကတခြားဒေသတွေအားလုံးထက်ပိုပြီးမြန်မြန်ဆန်ဆန်ပူနွေးလာသလိုကမ္ဘာကြီးတစ်ခုလုံးရဲ့ပြင်းပြနှုံးနဲ့ဆိုရင်နှစရှိပါတယ်လူတွေရဲ့လှုပ်ဆောင်ချက်တွေကရာသီဥတုကိုထိခိုက်ပျက်စီးစေပြီးကျွန်တော်တို့အရင်ကထင်ထားတာထက်ကိုပိုပြီးတော့မြန်ဆန်ပါတယ်သိပ္ပံပညာဟာထက်မြက်ပြီးပြည့်ပြည့်စုံပါတယ်အရင်ကသိပ္ပံအန္တရာယ်မရှိဘူးလို့ယူဆထားတဲ့ချင်းချောင်းမှုကအခုအခါမှာအလွန်ကိုအန္တရာယ်ရှိလာနေပြီဆိုတာကိုသိပ္ပံပညာကသက်သေပြနေတယ်လို့အလာစကာပြည်နယ် Anchorage မှာကျင်းပတဲ့ရေခဲမြစ်များဆိုင်ရာညီလာခံမှာသမ္မတဥပမာကပြောပါတယ
် Climate change is already disrupting our agriculture and ecosystems our water and food
ရာသီဥတုပြောင်းလဲမှုကအခုအခါကျွန်တော်တို့ရဲ့လေယာဆက်ပြွေးလုပ်ငန်းတွေဂေဟစနစ်တွေရေနဲ့ဆန္ဒရေးခါထောက်ပံ့ရေးစွန့်အင်အခြေခံအဆောက်အုံတွေလူတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးတွေကိုနှောက်ယှက်ဖျက်ဆီးနေပါတယ်ရာသီဥတုပြောင်းလဲမှုကိုဥတီနေတဲ့လမ်းကြောင်းကစီးပွားရေးလုံခြုံရေးဆိုင်ရာလမ်းကြောင်းတွေအားလုံးကိုပါထိခိုက်စေပါတယ်။အရာရာတိုင်းကိုရိုက်ခတ်မှုတွေဖြစ်စေတယ်။တနည်းပြနည်းပိုပြီးတော့လဲအံ့ဩစရာကောင်းလာပါတယ်။
ဒီပြဿနာကိုဖန်တီးဖြစ်ပေါ်စေခဲ့တဲ့နေရာမှာအမေရိကန်ပြည်ထောင်စုပါဝင်ခဲ့တဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့လဲလက်ခံတယ်လို့သမ္မတဥပမာကပြောပါတယ်ကျွန်တော်တို့အနေနဲ့ထိခိုက်ပျက်စီးမှုကိုပြန်ပြောင်းလို့ရနိုင်ချင်မှရနိုင်ပါလိမ့်မယ်ဒါပေမဲ့ပြန်ပြင်လို့မရနိုင်လောက်တဲ့ထိခိုက်မှုမျိုးမဖြစ်အောင်လုပ်ဖို့အတွက်ကျွန်တော်တို့မှာသိပ်ပံဆိုင်ရာစိတ်ကူးစိတ်တန်းနေတဲ့ဤပညာဆိုင်ရာတည်ထွင်မှုတွေရှိပါတယ်2009ခုနှစ်ကစပြီးအမေရိကန်ပြည်ထောင်စုဟာတန့်စင်တဲ့စွမ်းအင်ရရှိဖို့စွမ်းအင်လုံလောက်မှုရှိဖို့နဲ့ယင်းနေတဲ့အဆောက်အုံတွေကနေကာဗွန်ဒိုင်အောက်ထုတ်လွှတ်မှုလျှော့ချနိုင်ဖို့ကိစ္စရပ်တွေမှာယင်းနှိမ့်နှံမှုတွေအများအများသုံးခဲ့ပါတယ်ဒီကရဲဩဂတ်စ်လကလည်းစွမ်းအင်ထုတ်လုပ်တဲ့ဆက်ယုံတွေကနေအတိုင်းအဆမရှိကာဗွန်နက်ဝက်ထုတ်လွှတ်နေတာကိုအဆုံးသတ်ဖို့စံနှုန်းတွေကိုသမ္မတဥပမာကတနိုင်ငံလုံးအတိုင်းအတာနဲ့သတ်မှတ်ခဲ့ပါတယ်။တန့်စင်ကောင်းမွန်တဲ့သဘောဝန်းကျင်နဲ့ခိုင်မာအားကောင်းတဲ့စီးပွားရေးကြီးထွားမှုကြောင့်ပဋိပက္ခဖြစ်နေစရာမလိုဘူးဆိုတာကိုလည်းကျွန်တော်တို့ဘက်ကသက်သေပြနေပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်တင်းသလောက်တော့မမြန်သေးပါဘူး။ဒီမှာရှိနေတဲ့နိုင်ငံတွေလည်းအလားတူပဲဖြစ်ပါတယ်လို့သမ္မတဥပမာကပြောပါတယ်။မြန်မြန်လှုပ်ဖို့လိုတယ်ဆိုတဲ့အချက်ကအခုနှစ်အကုန်ကြရင်ပြင်သစ်နိုင်ငံ Paris မြို့မှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သဘောတူညီချက်ရအောင်လှုပ်ဖို့အတွက်ကိုတွန်းအားပေးနေပါတယ်လူတွေရဲ့လှုပ်ဆောင်ချက်တွေကရာသီဥတုပြောင်းလဲတွေဖြစ်စေတဲ့ဆိုတာကိုကျွန်တော်တို့သိပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးညင်းစရာလည်းမရှိပါဘူးဒီပြဿနာကိုဘယ်လိုပုံစံနဲ့ဖြေရှင်းမယ်ဆိုတာကိုကျွန်တော်တို့အနေနဲ့တရားဝင်အခြေတင်ဆွေးနွေးနိုင်ပါတယ်ကျွန်တော်တို့အနေနဲ့သိပ္ပံပညာကိုညင်းပယ်လို့တော့မရပါဘူးဒါပြင်လက်ရှိသွားနေတဲ့လမ်းကြောင်းအတိုင်းဆက်သွားမယ်ဆိုရင်ဖြစ်လာနိုင်တဲ့ဆိုးကျိုးတွေကိုလည်းကျွန်တော်တို့သိပါတယ်ဒါကဘလို့မှညင်းလို့မရနိုင်ပါဘူးလို့သမ္မတဥပမာကပြောပါတယ်ပြဿနာတွေအားလုံးထဲမှာတော့ဒီပြဿနာကတိတ်နောက်ကျသွားနိုင်တယ်ဆိုတာမျိုးဖြစ်လာနိုင်ပြီးတော့အဲ့ဒီအချိန်ကကျွန်တော်တို့ဘောမှာလုံးဝကြောက်ခါနီးနေပြီဖြစ်တယ်လို့သမ္မတဥပမာကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
ဟုတ်တော့တချင်နေနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ် VOA အမေရိကန်အတန်ရဲ့ကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်တွေကိုမနေ့၈နာရီကနေ9နာရီထိလှိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုဝင်ရောက်ရှင်းပြန်ကြမယ်ကိုစလေလောင်းနေရဲ့ဒုတိယအကြိမ်မြောက်စကားစစ်ထိုးပွဲမှာလူရုစစ်တပ်နဲ့မှာရှေ့ကပြေးနေတဲ့ဘီလီယံနာတထေးကြီး Donald Trump ကိုတခြားကိုစလေလောင်းတွေကပြစ်မှတ်ထားတိုက်ခိုက်နေကြပါတယ် California ပြည်နယ်မှာပြုလုပ်တဲ့စကားစစ်ထိုးပွဲမှာလူရုစစ်တပ်နဲ့မှာအနိုင်ဆုံး၄အောက်ဆုံးလေးနေရာမှာရှိနေကြတဲ့လူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးဘော်ဘီဂျန်ဒယ်တောင်ကိုရိုလိုင်းနာပြည်နယ်ကအထက်လွှတ်တော်အမလင်စီဂရမ်ပန်ဆာဗေးနီးယားပြည်နယ်အထက်လွှတ်တော်အမဟောင်းရစ်ဆန်တိုရမ်နဲ့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျော့ချ်ပတာကီတို့ထိတ်တန့်ရင်ဆိုင်ခဲ့ကြပါတယ်ဒေါ်နယ်ထရမ့်ဟာရီပက်ဘလီကန်ပါတီရဲ့လမ်းစဉ်ဖြစ်တဲ့ရှေးဟိုးဆဲဝါဒအပေါ်အမှန်တကယ်ယုံကြည်မှုရှိရလားဆိုတဲ့အပေါ်ဘော်ဘီဂျန်ဒယ်ကမေးခွန်းထုတ်လိုက်ပြီးသူ့ကိုရီပက်ဘလီကန်ပါတီဝင်အဖြစ်အသိမှတ်မပြုဖို့တိုက်တွန်းပြောဆိုပါတယ်ရွှေပြောင်းဒုက္ခသည်တွေကိုဟန်ဂရီနိုင်ငံကပြုမှုဆက်ဆံပုံဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ဟန်ဂရီနဲ့ဆာဗီးယားနယ်စပ်မှာရှိနေတဲ့ယာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုဟန်ဂရီရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနေနဲ့ပြည်မိသားပိုက်တွေနဲ့ပတ်ခဲ့ပြီးတဲ့နောက်မှာအတွင်းရေးမှူးချုပ်ဘန်ကီမွန်ကအဲ့ဒီလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့30ကြိမ်မြောက်လူခွင့်ရေးညီလာခံအတွင်းလူခွင့်ရေးကော်မရှင်နာမင်းကြီးဇေယူရာတ်အယ်ဟူစိန်ကမြန်မာနိုင်ငံအကြောင်းထက်သွင်းပြောဆိုသွားတာမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာကျောင်းသားတွေအပါအဝင်တက်ချောက်လှူချသူအများအပြားကိုဖမ်းဆီးခဲ့ရတာတွေကြောင့်ဟန်တာအတားအဆီးတွေဖြစ်ပေါ်စေခဲ့တယ်လို့ဝေဖန်ပြောဆိုသွားပါတယ်ကုလသမဂ္ဂအထွေထွေညီလာခံစတင်ပြီးအခုလနောက်ပိုင်းမှာဆွေးနွေးပွဲတွေကိုစတင်တဲ့အခါလူမျိုးရေးကောင်စီမှရုရှားရဲ့ veto အာဏာပိုင်ဆိုင်မှုရုပ်သိမ်းပေးရေးယူကရိန်းနိုင်ငံကစ조사ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီပြင်ဆင်မှုအပေါ်ရုရှားနိုင်ငံကတော့ငြင်းဆိုထားပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုင်းဂျင်းနိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုနှိုင်းတို့မီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါရခင်ဗျာတော်တာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ရှိပါတယ်ကျွန်တော်ဆံမိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.